Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ် November လ26ရက်နေ့စနေနေ့မနေ့ဘက်အသံလွှင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီနေ့မနေ့ဘက်အသံလွှင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာပါရှင်။ကျွန်မခင်ဗျာသက်ပါဒီမနေ့ခင်သတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲပြောပြပေးမှာပါ။ဒီ Ukraine ကို NATO ကနေပြီးတော့ဆောင်းရာသီအတွက်အကူအညီတွေဖြစ်တင်ပေးသွားမယ်လို့ NATO အကြီးအကဲကကတိပေးလိုက်ပါတယ်။နောက်တရုတ်ကျူဘာပူးပေါင်းဆောင်ရွက်ရေးအတွက်သမရနှုတ်ဟာဘေကျင်းမှာတွေ့ဆုံဆွေးနွေးကြပါတယ်။တောက်ကြနဲ့ကမ္ဘာဖလားပွဲစဉ်တွေမှာတော့အင်ရှင်ကာတာကစနီဂေါကိုရှုံးသွားတဲ့အတွက်ဆက်ပြီးပြန်ခွင့်မရတော့ပါဘူး။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါ။
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။
ကမ္ဘာသမှုဧရိယာမှာတရားမဝင်ရှေ့ပြောင်းလို့တမားပေါ်ဆန်းခဲ့တယ်ဆိုပြီးတော့ဒီလာဘကအနေနဲ့ပြည်ဝင်ထုတ်ပြန်တော့တွေ့ရတယ်ခင်ဗျာသက်မပြည့်သေးလို့တော့မြန်မာကလေးငယ်128ဦးဆိုပြီးတွေ့ရတယ်
မလေးရှားမှာတရားမဝင်အလုသမားတွေကိုဝင်ရောက်ဖမ်းဆီးခဲ့တဲ့အထက်မှာမြန်မာတွေအများစုအဖမ်းခံရပြီးအသက်မပြည့်သေးတဲ့ကလေးတရားကျော်ပါဝင်နေတယ်လို့သိရပါဗျ။မကြာမီပဲအပြည့်စုံကနားဆင်ရပါမယ်။အဲဒီနောက်မှာတော့ကာတာနိုင်ငံမှာကမ္ဘာဖလားပေါ်လုံးပွဲအတွက်ဆောက်လုပ်တဲ့နေရာမှာရွှေပြောင်းအလုသမားတွေထောင်ထဲချီတည်ဆုံးခဲ့ရပါတယ်။အဲသူတို့ရဲ့ကြံရည်သူမိသားစုတွေဘလို့အခြေအနေမျိုးတွေနဲ့ရင်ဆိုင်နေရပါလဲ။ဒါအပြင်မိုးကောင်ရေရှောင်မှုကြောင့်ကင်ညာနိုင်ငံမှာတောင်းအန်ဒရက်ဆာနေတည်ဆုံးမှုတွေရှိနေပါတယ်။အဲဒီလိုသတင်းဆောင်မတွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးမှာပါ။သတင်းဆောင်မတွေအပြီးမှာတော့အမျိုးသမီးကန္တာတုဒ္ဒဆောင်နဲ့အမေရိကန်တခွင်သိပ္ပံနဲ့နှီးပညာစတဲ့အပတ်စဉ်ကန္တာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါခင်ဗျာ။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ကပြောပြမှာပါခင်ဗျာ
။ယူကရိန်းရဲ့အရက်ဖက်အခြေခံအဆောက်အုံတွေကိုရုရှားကနေမစ္စိုင်းတုံးနဲ့တိုက်ခိုက်မှုတွေကနေယူကရိန်းပြည်သူတွေဟာဆိုးရတဲ့ဆောင်းရသည်ကိုရေမီဆန်းနဲ့ရိတ်ခါနဲ့အပူတက်မရဘဲနဲ့ဖြတ်တန်းနေရတာကြောင့်ဥရောပခေါင်းဆောင်တွေဟာယူကရိန်းအတွက်အကူအညီတွေတိုးပေးမယ်လို့ဒီ NATO ရဲ့အကြီးအကဲ Jens Stoltenberg ကတောက်ကြံတွေက Brussels မှာပြောကြားခဲ့ပါတယ်။ဒါပြန် NATO ဟာ Ukraine ဘက်ကနေဆက်ပြီးရပ်တည်သွားမှာဖြစ်ပြီးတော့စီးရေးအကူအညီတွေပါပေးနေတယ်လို့ပြောပါတယ်
။ So NATO will continue to stand with Ukraine.For as long as it takes.
NATO ဟာ Ukraine တဲ့ဘလောက်ပဲကြာကြာဆက်ပြီးရပ်တည်သွားမှာဖြစ်တယ်လို့ဘရောမှလည်းပြစ်ပယ်မှာမဟုတ်ကြောင်းနဲ့မဟာမိတ်တွေအနေနဲ့မကြုံစဘူးထူးထူးခြားခြားရှေ့အကူအညီတွေကိုပါပေးနေတာဖြစ်ကြောင်းပြောသွားတာပါ Ukraine မှာတနိုင်ငံလုံးကဒဏ်ပစ်ဆင်နေတဲ့ထောက်ဝက်လောက်ကရုရှားရဲ့မကြာသေးခင်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်ပျက်စီးခဲ့ရတယ်လို့ Ukraine အရာရှိတွေကခန့်မှန်းကြပါတယ်ရာသီဥတုကလည်းလာမယ့်ရက်ပိုင်းအတွင်းမှာပဲအပူချိန်ဟာ 30°C Celsius အောက်ကိုကျသွားတော့မယ်အပြင်မိုးနဲ့နှင်းတွေပါကျဖို့ရှိတယ်လို့လည်းခန့်မှန်းကြတာပါရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းမှာအရှုံးနဲ့ရင်ဆိုင်နေရတဲ့အတွက်ဒါကိုပိုးပြီးတော့ရက်ဆက်တဲ့နီးနဲ့တုံ့ပြန်နေတာဖြစ်ကြောင်းလည်း NATO အကြီးအကဲကပြောပါတယ် NATO ဖွဲ့ဝင်နိုင်ငံတွေအနေနဲ့ယူကရိန်းအတွက်လောင်စာဆီတွေမီးစက်တွေဆေးဝါးတွေဆောင်းလင်းသုံးပစ္စည်းတွေအပြင်ဒရုန်းဖြတ်ကိရိယာတွေကိုပါပေးပို့နေတယ်လို့ပြောပါတယ်။ဒါပေမဲ့ရုရှားကယူကရိန်းနိုင်ငံတွင်းကဒဏ်ပေးဆိုင်ုံတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့အတွက်ဒီဆောင်းရာသီအအေးတန်ရင်ဆိုင်ရမယ်ယူကရိန်းအတွက်အကူအညီတွေပို့ပေးမယ်လို့ပြောပါတယ်။ယူကရိန်းနိုင်ငံကီယက်မြို့တော်ကိုတောက်တာနေမှာတောက်ရောက်ခဲ့တဲ့ဗြိတိန်နိုင်ငံသားဝန်ကြီး James Cleverly ကလည်းယူကရိန်းအတွက်လိုအပ်တဲ့နည်းပညာသုံးပစ္စည်းတွေအတွက်ဒေါ်လာတန်60ကူညီမယ်လို့ကြေညာပါတယ်။ Radar အပဝန်တခြားနည်းပညာသုံးပစ္စည်းတွေဟာယူကရိန်းဒဏ်ပေးလိုင်းတွေကိုပြစ်ခတ်နေတဲ့အီရန်လို့ drone တွေကိုတံပြန်မှုဖြစ်ကြောင်းလည်းပြောပါတယ
်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကအမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်ခွဲခြားဖိနှိပ်မှုတွေဟာလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှု crimes against humanity မျှောက်နိုင်တဲ့အတွက်နိုင်ငံတကာဥပဒေတွေအရစုံစမ်းစစ်ဆေးတရားဆွဲဆိုသင့်တယ်လို့ကုလသမဂ္ဂကျွမ်းကျင်သူအဖွဲ့ကတောက်ကြနေမှာပြောဆိုလိုက်ပါတယ်ဗုဒ္ဓနေတော်ကအာကစားကွင်းတစ်ခုထဲမှာယာနဲ့ချီတဲ့လူပိဋ္ဌတ်ရှိမှာလူ12ဦးကိုကျိန်းတန်ပေးရိုက်နှက်ခဲ့တဲ့အထက်မှာအမျိုးသမီး3ဦးပါဝင်ခဲ့တယ်လို့တာလီဘန်တွေကအတည်ပြုခဲ့ပြီးတဲ့နောက်အာဖဂန်ဆိုင်ရာကုလသမဂ္ဂကျွမ်းကျင်သူအဖွဲ့ကကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ17ရက်နေ့တုန်းကအမျိုးသား10ဦးနဲ့အမျိုးသမီး9ဦးကိုအိမ်တောင်ရေးပေါက်ပြန်မှုခိုးမှုနေအိမ်ကနေထွက်ပြေးမှုစတဲ့ဆွတ်ဆွဲချက်တွေနဲ့ကျိန်းတန်39ချက်စီအပြစ်ပေးရိုက်နှက်ခဲ့ပါတယ်မျိုးရဲ့မျိုးလယ်ကောင်မှာရှိတဲ့ဗလီမာတောက်ကြနေဝိပုအပြီးမှာအခုလိုကျိန်းတန်ပေးခဲ့တာဖြစ်ပြီးလူကြီးတွေပညာရှင်တွေဒေသခံတွေပါဝင်တဲ့ပိတ်သက်ရှိမှရိုက်နှက်ခဲ့တာဖြစ်ပါတယ် ဒီအခြေအနေတွေကိုကြည်ကျင်းအဖြစ်တာလီဘန်တွေက1990ကျော်အာဖဂန်ကိုအုပ်စိုးခဲ့စဉ်ကအပြစ်ပေးသလိုပဲပြင်းထန်တဲ့အပြစ်ပေးမှုတွေကိုပြန်လည်ကျင့်သုံးနေတဲ့လက္ခဏာဖြစ်တယ်လို့ကြမ်းကြမ်းသူတွေကပြောဆိုပါရတယ်။တာလီဘန်တွေကအမျိုးသမီးတွေပေါ်ခွဲခြားမှုဟာကမ္ဘာပေါ်မှာအဆိုးဆုံးဖြစ်ပြီးလူသားတွေကိုစန့်ကျင်တဲ့ရာဇဝတ်မှု crime against humanity မျောက်နေတယ်လို့ကြမ်းကြမ်းသူတွေကပြောဆိုပါရတယ်။2021ခုနှစ်ဩဂုတ်လတာလီဘန်တွေပြန်လည်သိမ်းပိုက်ခဲ့ပြီးအစိုးပိုင်းမှာအမျိုးသမီးနဲ့လူနည်းစုအခွင့်အရေးတွေအတွက်ပျော်ပြောင်းတဲ့သဘောထားနဲ့လှုပ်ဆောင်မယ်လို့ကတိပြုခဲ့ပေမဲ့နောက်ပိုင်းမှာအစ္စလာမစ်ရှာရီယာဥပဒေနဲ့အညီဆိုကာအမျိုးသမီးနဲ့လူနည်းစုအခွင့်အရေးတွေအပေါ်မှာဖိနှိပ်ချုပ်ပေါက်တာတွေတင်းကြပ်တာတွေလှုပ်လာခဲ့ပါတယ
်။အီရန်မြောက်ပိုင်းကအီရန်နဲ့နယ်နိမိတ်ချင်းဆက်ဆံနေတဲ့ Quds အတိုက်ခံအဖွဲ့တွေဝင်မလာအောင်တားဆီးတဲ့အနေနဲ့အဲ့ဒီဒေသကိုနောက်ထပ်အထူးတပ်ဖွဲ့ဆေးလွတ်ခဲ့တယ်လို့အီရန်တော်လှန်ရေးအဆောင်တပ်ရဲ့ကြီးတပ်အကြီးအကဲဗိုလ်ချုပ်ကြီးမဟာမက်ရခ်ပူးကပြောကြားကြောင်းအီရန်သတင်းဌာန IRNA ကပြောပါတယ်။နယ်စပ်လုံခြုံရေးအတွက်အီရန်အနောက်နဲ့အနောက်မြောက်ပိုင်းကပြည်နယ်တွေကိုတန်ကြပ်ကန်တဲ့အထူးတပ်ဖွဲ့တွေဆေးလွတ်ခဲ့တယ်လို့လည်းပြောပါရယ်။ကတ်စတိုက်ခံဖွဲ့တွေဟာအီရတ်ကိုထွက်ပြေးခိုလုံပြီးတော့အီရန်နိုင်ငံတွင်းကတနင်္ဂနွေလုံးတိုက်တန်တဲ့အစိုးရဆန့်ကျင်ဆန္ဒပြမှုတွေကိုလှုံ့ဆော်နေတယ်လို့အီရန်အစိုးရကဆွဆွဲတယ်လို့ဒီတိုက်ခံတွေနဲ့အီရန်နိုင်ငံတွင်းဝင်ရောက်မှုနဲ့လက်နက်ခိုးသွင်းမှုတွေကိုတားဆီးဖို့အတွက်အခုလိုတက်တွေချထားတာဖြစ်ကြောင်းလည်းပြောပါရယ်။ကတ်စဖွဲ့တွေကတော့အီရန်အစိုးရရဲ့ဒီဆွဆွဲမှုတွေကိုညှင်းဆိုပါရယ်။အီရန်နဲ့ဆက်မအီရန်ကစစ်စခန်းအများအပြားချထားတာဖြစ်ပြီးအလက်နဲ့တာဝန်ချထားတာ10စုနှစ်နဲ့ချီရှိနေပါပြီ။အီရန်မှာစက်တင်ဘာလကအသက်22နှစ်အရွယ်ကတ်စအမျိုးသမီးငယ်မာရှာအမီနီခေါင်းစည်းပွားဆက်နေတဲ့ကြားမချုပ်မှုနဲ့ဖမ်းခံရစဉ်တေဆုံးခဲ့တဲ့နောက်မချိနဲ့တဲ့အီရန်ပြည်သူဆန္ဒပြပွဲတွေနိုင်ငံတော်ဝန်ပေါ်ပေါက်ခဲ့ပြီးဒါ1989 Islamic Dollar ရဲ့နောက်ပိုင်းအီရန်ဘာသာရေးခေါင်းဆောင်တွေကိုအကြီးအမားဆုံးစိန်ခေါ်မှုတစ်ရက်လည်းဖြစ်ခဲ့တာပါ
Twitter လူမှုကွန်ရက်မှာ Premium ဝန်ဆောင်မှုပြန်လည်စတင်မှာဖြစ်ပြီးကန္နာအလိုက်အယောင်တွေနဲ့ခွဲခြားသတ်မှတ်သွားမှာဖြစ်တဲ့အကြောင်းနဲ့လာမယ့်ရက်သက်တပတ်အတွင်းစတင်မယ်လို့ Twitter ကိုဝယ်ယူခဲ့တဲ့ billionaire တထေချီ Elon Musk ကတောက်ကြနေမှာပြောဆိုလိုက်ပါတယ်အပြာရောင်စတင်သတ်မှတ်ထားတဲ့ Premium အကောင့်ဝန်ဆောင်မှုကို Twitter ကအစောပိုင်းတုန်းကရပ်ဆိုင်းထားခဲ့ပါတယ် Elon Musk Twitter ကိုဝယ်ယူခဲ့ပြီးနောက် Premium ဝန်ဆောင်မှုကိုအသုံးပြုလိုပါကတစ်လကို8ဒေါ်လာပေးရမယ်လို့သတ်မှတ်ခဲ့ပါတယ်အပြာရောင်အဆင့် Premium အကောင့်တွေကိုအသုံးပြုသူအများစုကတော့အစိုးရတာဝန်ရှိသူတွေကုမ္ပဏီတွေသတင်းသမားတွေနဲ့အမှုပညာသမားတွေအပါအဝင်ထင်ရှားကျော်ကြားသူတွေများပါတယ်အခုနောက်ဆုံး Premium ဝန်ဆောင်မှုကိုပြင်ဆင်သတ်မှတ်ဖို့စီစဉ်ထားတာကတော့ကုမ္ပဏီတွေအတွက်ရွှေရောင်သတ်မှတ်မှာဖြစ်ပြီးအစိုးရနဲ့အစိုးရတာဝန်ရှိသူတွေအတွက်မိကိုးရောင်တာမှန်မှာဖြစ်ပါတယ်။ထင်ပေါ်ကြော်ကြားသူတွေဖြစ်စေတာမှန်သူတွေဖြစ်စေဝန်ဆောင်ကပေးသူတူးချင်းစီအတွက်အပြာရောင်အကောင့်တွေကိုတာမှန်ပေးတော့မှာဖြစ်တယ်လို့ Elon Musk ကတောက်ကြနေမှာပြောဆိုခဲ့ပါတယ်။
ကန်တမ်းမနေ့ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်တရုတ်သမရရှီချင်းဖင်နဲ့ကျူဘာသမရMiguel Díaz-Canel Bermúdez တို့ပထမဆုံးအကြိမ်ဖြစ်တဲ့ဘေဂျင်းမှာတွေ့ဆုံခဲ့ကြပြီးတော့နှစ်နိုင်ငံအပြန်အလှန်ထောက်ကူပေးမှာဖြစ်ကြောင်းကြေညာပြုခဲ့ကြပါတယ်။တရုတ်နိုင်ငံနဲ့ဒေသရင်းနိုင်ငံတကာကိစ္စရပ်တွေမှာကျူးဘားနဲ့ပူးပေါင်းဆောင်ရွက်ခိုင်မာမှုရှိစေဖို့အတွက်မျှော်လင့်ထားကြောင်းကျူးဘားသမ္မတကိုတရုတ်သမ္မတကပြောပါတယ်။ကိုနီကိုဟန်နဲ့ဆိုရှယ်လစ်စနစ်ထူထောင်တဲ့လမ်းမှာနှစ်နိုင်ငံလက်တွဲရှောင်မှာဖြစ်ကြောင်းသမ္မတရှိရဲ့ပြောကြားချက်ကိုကိုကာဘီလက်တရုတ်အစိုးရသတင်းတွေမှာဖော်ပြပါတယ်။နိုင်ငံခေါင်းဆောင်နှုတ်ရဲ့တွေ့ဆုံပွဲမှာတခြားနိုင်ငံတွေအရေးနဲ့အထူးကိစ္စရပ်တွေဆွေးနွေးမှုရှိမရှိတော့တရုတ်အစိုးရသတင်းတွေကဖော်မပြပါဘူး။ကျူဘာသမ္မတ DS Canel ရဲ့အခုတရုတ်ခီးစဉ်ကိုကျင်ကိုဗစ်ကာယကာကာလအတွင်းလူချင်းတွေ့ဆုံမှုတွေပိတ်ပင်ထားရကနေအခုလူချင်းတွေ့ဆုံဆက်ဆံမှုတွေကိုစတင်မှုအတွက်တရုတ်အစိုးရကစူးစမ်းတော့မယ့်အရေးအခြေတွေတွေ့လာရပါတယ်။တရုတ်သမ္မတရှီချင်းပင်ဟာလက်ရှိအာဏာရကွန်မြူနစ်ပါတီမှခေါင်းဆောင်ဖြစ်တဲ့ဆက်ပြီးတော့ရပ်တည်နိုင်ဖို့အတွက်အရင်သတ်မှတ်သမ္မတတက်တန်းကိုပယ်ဖျက်ခဲ့တယ်လို့ဒီလားအစောပိုင်းကဘေကျင်းကိုလာရောက်တဲ့ဂျာမနီဝန်ကြီးချုပ် Olaf Scholz နဲ့တွေ့ဆုံခဲ့ပြီးတော့အင်ဒိုနီးရှားနိုင်ငံက G20 ထိပ်သီးအစည်းအဝေးနဲ့ထိုင်းက APEC ထိပ်သီးညီလာခံကိုပါတက်ရောက်ခဲ့တာဖြစ်ပါတယ်။လာမယ့်သတင်းပတ်သက်မှာလည်းမွန်ဂိုလီးယားသမ္မတနဲ့ဥရောပကောင်စီအကြီးအကဲ Charles Michel တို့ဘေကျင်းကိုလာရောက်ကြမှာဖြစ်ပါတယ်။ကျူဘာသမ္မတ DS Canel ကတော့တရုတ်ကိုမသွားခင်မှာရုရှားနိုင်ငံ Moscow ကိုသွားရောက်ပြီးတော့ရုရှားသမ္မတ Vladimir Putin နဲ့တွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။
တရုတ်ပြည်လက်ပိုင်းဟီနန်ပြည်နယ်က iPhone ထုတ်လုပ်တဲ့ Foxconn ကုမ္ပဏီရှိရာ ဇန်ချိုးမှာလူဦးရေ6တန်းလောက်နေထိုင်တဲ့နေရာတွေကိုကိုဗစ်ကူးစက်မှုကြောင့်ဆိုကတရုတ်အာဏာပိုင်တွေကတောက်ကြနေတော့ကလော့ဒ်ဒေါင်းခေါ်တော်လာမှုကန့်သတ်မှုတွေပြေပြင်လိုက်ပါတယ်လူအများနေထိုင်တဲ့တိုက်ခန်းအစာအုပ်တွေရှိရနေရာတွေမှာပိတ်ဆို့တားဆီးတာတွေပြုလုပ်ထားပြီးသွာလာမှုတွေကိုတင်းကျပ်ဖို့အတွက်စစ်ဆေးရေးဂိတ်တွေလည်းဖွင့်လှစ်ထားပါတယ်။နောက်ထပ်9ရက်အတွင်းသွာလာခင်းတွေကိုပိတ်ပင်ထားမှာဖြစ်ပါတယ်။ဇန်ချိုးမြို့မှာ iPhone ထုတ်လုပ်တဲ့ထိုင်ဝမ်ပိုင် Foxconn ကုမ္ပဏီကအလုပ်သမားတွေဟာလောက်ခလာစားနဲ့ပတ်သက်ပြီးမကျင်တတ်တဲ့အတွက်ဆန္ဒပြမှုတွေဖြစ်ခေါ်ခဲ့ပြီးတဲ့နောက်လော့ဒ်ဒေါင်းချသွာလာကန့်သတ်မှုတွေကိုပြုလုပ်ခဲ့တာဖြစ်ပါတယ်။ COVID ကူးစက်ခံရသူအနည်းငယ်ပဲရှိပေမဲ့တရုတ်အစိုးရရဲ့ကိုဗစ်ကူးစက်မှုလုံးဝလက်မခံရေးမူဝါဒအရာအခုလိုသွားလာမှုတွေကန့်သတ်တာဖြစ်ပါတယ်။ဒါသာပရင်းနေ့တုန်းကတော့ကုမ္ပဏီကနင်နာကြီးဒေါ်လာ1400ပေးတဲ့အတွက်အလုပ်သမားတွေအစုလိုက်အပြုံလိုက်အလုပ်ကနေထွက်ခွာသွားခဲ့ကြပါတယ်
။ကာတာမှာချင်းပါတဲ့ကမ္ဘာဖလားပွဲမှာအီရန်တင်းဟာတောက်ကြံတွေကဒုတိယအကြိမ်ဖြစ်နေကစားရဖြစ်ပြီးတော့ဝေးလ်စ်တင်းနဲ့တွေ့ဆုံတဲ့ဒီပွဲမှာနိုင်ငံတော်တချင်းကိုတည်ဆိုခဲ့ပါတယ်။ပထမချိန်ပွဲစဉ်တုန်းကတော့နိုင်ငံတွင်းမှာဆန္ဒပြသူတွေကိုထောက်ခံတဲ့အနေနဲ့နိုင်ငံတော်တချင်းကိုမဆိုဘဲနေခဲ့ကြတာပါ။အီရန်အားကစားသမားတွေနိုင်ငံတော်တချင်းဆိုနေချိန်မှာတော့အီရန်ထောက်ခံသူတွေစီကလှောင်ပြောင်တံတွေကိုကြားခဲ့ရပေမဲ့အီရန်ကဝေးလ်စ်ကို2-0မရှိနဲ့အနိုင်ရသွားချိန်မှာတော့အောင်ပွဲခံပျော်ရှင်တံတွေထွန်းသွားခဲ့ပါတယ်။ပွဲမစတင်ခင်ကတော့အစိုးရဆန့်ကျင်သူတွေပိုစတာတွေကန်ဆောင်လာတာကိုလုံခြုံရေးတွေကဟန်တားခဲ့ရတာပါ။အမျိုးသမီးတွေတက်ရှင်ရက်တည်မှုနဲ့လွတ်လပ်မှုဆိုတဲ့ကြွေးကြော်သံစာရန်တွေရေးထားတဲ့တီရှပ်တွေကိုလုံခြုံရေးသမားတွေကဆွဲချွတ်ခိုင်းခဲ့တယ်လို့ထိမ့်သိမ်းခံရသူတူကပြောပါတယ်။အားကစားခွင့်နဲ့မှာတော့အမျိုးသမီးတူကမာရှာအမီနီ22စာရန်ရိုက်ထားတဲ့ဘောလုံးသမားအင်ဂျီကိုဝတ်ဆင်ထားတာပါ။ပွဲပြီးတဲ့အခါမှာတော့အောင်ပွဲခံတဲ့အနေနဲ့အီရန်နိုင်ငံသားတွေပါကွင်းထဲဆင်ပြီးတော့အောင်ပွဲခံခဲ့ကြတာဖြစ်ပါတယ်။
ကတားနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲ6ရက်မြောက်နေ့တောက်ကြနေပွဲတွေမှာတော့အင်ရှင်ကတားနိုင်ငံကသူ့ရဲ့ဒုတိယပွဲစဉ်ဖြစ်တဲ့စီနီဂေါနဲ့ပွဲမှာ3ဂိုး2ဂိုးနဲ့ရှုံးနိမ့်သွားတဲ့အတွက်ဆက်ပြီးရှင်ပြိုင်ခွင့်ရတော့မှာမဟုတ်ပဲထွက်ရတော့မှာဖြစ်ပါတယ်။ပွဲအစပိုင်းမှာကတားနိုင်ငံကတိုက်စစ်ဆင်နိုင်ခဲ့ပေမဲ့နောက်ပိုင်းမှာတော့စီနီဂေါကအသာစီးရပြီး3ဂိုးသွင်းခဲ့တာဖြစ်ပါတယ်။အုပ်စုဝေးပွဲစဉ်တွေထဲကနယ်သာလန်နဲ့အီကွေဒေါပွဲမှာတကူတကူနဲ့သရေကြခဲ့ပါတယ်။ဒါကြောင့်ကာတာနိုင်ငံဟာလာမယ့်အင်္ဂါနေ့မှာနယ်သာလန်နဲ့တတိယပွဲကစားရအောင်မှဖြစ်ပေမဲ့ရှုံးသည့်ဖြစ်သည့်နိုင်စီဖြစ်စေကာတာနိုင်ငံဟာဆက်လက်ရှင်ပြိုင်ခွင့်ရတော့မှာမဟုတ်ပါဘူး။အုပ်စုပွဲမှာအမှတ်နဲ့ရှုံးတဲ့အတွက်ထွက်ရမှာဖြစ်ပါတယ်။နယ်သာလန်နဲ့သရေကြခဲ့တဲ့အီကွေဒေါဟာကာတာကိုအနိုင်ရခဲ့တဲ့စီနီဂေါနဲ့လာမယ့်အင်္ဂါနေ့မှာကစားရမှာဖြစ်ပါတယ်။ဒီပွဲမှာသရေကြရဲဆိုရင်တော့အီကွေဒေါ်ရောစီနီဂေါ်ပါနှစ်သင်းစလုံးဇက်တိုက်ဆက်လက်ရှင်ပြိုင်ခွင့်ရမှာဖြစ်ပါတယ်။အီရန်အသင်းကတော့ဝေးလ်အသင်းကို2-0ရှိနဲ့နိုင်ခဲ့ပါတယ်။ဝေးအသင်းကအမေရိကန်ကို2-0နဲ့သရေကြထားတဲ့အသင်းဖြစ်ပါတယ်။အီရန်အသင်းဟာအင်္ဂလန်အသင်းကို6-2နဲ့ရှုံးထားပါတယ်။တောက်ကြနေမှာပဲအမေရိကန်နဲ့အင်္ဂလန်တို့အကြိမ်နဲ့ကစားခဲ့ကြပေမဲ့တစ်ဖက်ကမှဂိုးမသွင်းနိုင်ခဲ့တဲ့အတွက်ဂိုးမရှိသရေဖြစ်သွားပါတယ်။အမေရိကန်အသင်းဟာအုပ်စုပွဲ2ပွဲကစားရမှာ2ပွဲစလုံးသရေကြနေပါတယ်ခင်ဗျာ။တရင်တွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့တင်ပြခဲ့တာဖြစ်ပါတယ်။မလေးရှားနိုင်ငံဆက်လက်ပြီးတော့အခုကျွန်တော်တို့သတင်းပေးပို့ချက်တွေကိုတင်ပြမှာဖြစ်ပါတယ်။မလေးရှားနိုင်ငံဘက်ကသတင်းပေးပို့ချက်ကိုဥစွာတင်ပြလိုပါတယ်။မလေးရှားနိုင်ငံပဟန်းပြည်နယ်ကန်တန်မြို့ကဆက်မှုဆောင်မှာဂျာတာပရင်းတွေကလူဝင်မှုကြီးကြပ်ရေးနဲ့လုံခြုံရေးတပ်ဖွဲ့တွေကတရားမဝင်အလုပ်သမားတွေကိုစီမံချက်တွေနဲ့ဖမ်းဆီးခဲ့တဲ့အထက်မှာဖမ်းဆီးခံရသူအများစုကမြန်မာနိုင်ငံသားတွေဖြစ်ပါတယ်။အဲ့ဒီထက်မှာအသက်မပြည့်သေးတဲ့ကလေး120ကျော်ပါဝင်နေတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက် MyAA မှာသတင်းပေးပို့ထားတာကိုကြည့်ရှုနာတော်တာရှင်းနိုင်ပါပြီ
။မလေးရှားနိုင်ငံပဟန်းပြည်နယ်ကွမ်တမ်မြို့ရဲ့စက်မှုလက်မှုလုပ်ငန်းများလုပ်ကိုင်နေတဲ့စက်ရုံတွေရှိတဲ့ရက်ွက်ကိုမလေးရှားလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေအပါအဝင်အဖွဲ့စုံကကြာသာပတေးနေ့ကစစ်စင်ရေးလုပ်ပြီးဖမ်းဆီးခဲ့တာပါ။ဒီစစ်စင်ရေးမှာမြန်မာကလေး120ကျော်ဖမ်းဆီးခံခဲ့ရပြီးဖမ်းဆီးခံရသူအများစုကလည်းမြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးမလေးရှားလူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ကြာသာပတေးနေ့မနေ့အစောပိုင်းမှာစစ်စင်ရေးလုပ်ပြီးဖမ်းဆီးခဲ့တာဖြစ်ကြောင်းမလေးရှားနိုင်ငံကမြန်မာလူသမားတွေကိုလူမှုရေးရအကူအညီပေးနေတဲ့ဦးတီဟမောင်မောင်ကပြောပြပါဗျာ
။ကျွန်တော်တို့ဒီကွမ်တမ်မြို့ပေါ့ပဟန်းပြည်နယ်ကွမ်တမ်မြို့ကံပန်းခေါ်တာပေါ့အဲ့ဒီ area ကိုသူတို့ကံပန်းစက်မှု area မှာဒီတရားမဝင်ရှေ့ပြောင်းလို့ကမားပေါ့160နဲ့ရှိမှုဖမ်းခဲ့တယ်ဆိုပြီးတော့အဲသူတို့ဒီလဘကနေအပြေဝင်ထုတ်ပြန်တော့တွေ့ရတယ်ခင်ဗျာသူကြည့်ရတာကသူအသက်မပြည့်သေးလို့သူကမြန်မာကလေးငယ်128ဦးဆိုပြီးသူတို့တတ်မှတ်ထားတာတွေ့ရတယ်နောက်မြန်မာအမျိုးသားက22ဦးမြန်မာအမျိုးသမီးက38ဦးရယ် ဟိုဘသူပဲပါဆိုတာလေကျွန်တော်မြန်မာနိုင်ငံသားတိုင်းရင်းသားအနေနဲ့တော့သူထည့်ရေးထားတာမတွေ့ရဘူးဒါပေမဲ့ဟိုသူကအကုန်ချုပ်ပြီးတော့မြန်မာဘေဘီလို့ရေးထားတယ်ဆိုတော့ဟိုအသက်မပြည့်သေးတဲ့ကလေးတငယ်တွေဖြစ်ဖို့များတာပေါ့ကလေးတငယ်တွေကအဲ့ဒီစိတ်ရုံမှာသူတို့ပေးထားတဲ့အဆောင်တွေပေါ့နော်အဲ့ဒီအဆောင်တွေမှာနေတာဖြစ်ပါလိမ့်မယ်တော့အဲ့ဒီမှာသူတို့ဝေဖန်တဲ့အချိန်မှာအဲ့ဒီအဆောင်တွေပါသူကဝင်ဖန်တော့ဒီကလေးတငယ်တွေပါတခါလေးမိသွားတဲ့ပုံစံမျိုးပေါ့ဒီကလေးတွေတော့တည်ကြတယ်သူတို့ဟိုအလုံးလုံးခွင့်ပေးထားမှလည်းမဟုတ်ဘူးဘာလို့အသက်မပြည့်သေးတဲ့ကလေးကိုသူတို့ခိုင်းပိုင်ခွင့်လည်းမရှိဘူးပေါ့နော
်မလေးရှားနိုင်ငံမှာတရားမဝင်နိုင်ငံခြားသားတွေကိုအဖမ်းဆီးတွေကမကြာခဏရှိနေပြီးမြန်မာနိုင်ငံသားတွေလည်းမကြာခဏဖမ်းမိနေတာပါအခုကတော့စက်ရုံတွေရှိတဲ့နေရာကိုအော်ပရာစီစစ်စင်ရေးလုပ်ပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်မလေးရှားနိုင်ငံမှာရွေးကောက်ပွဲကာလမတိုင်ခင်ကတည်းကအဖမ်းဆီးတွေရှိနေပြီးနိုဝင်ဘာလ19ရက်နေ့ကလုပ်ခဲ့တဲ့ရွေးကောက်ပွဲအပြီးမှာလည်းအဖမ်းဆီးတွေကဇက်တိုက်ဖြစ်လာတယ်လို့လည်းဦးတီဟမောင်မောင်ကပြောပြပါတယ
်ခုနလပိုင်းနောက်ပိုင်းကစပြီးတော့ဖမ်းလာတာအခုချိန်ကြီးပေါ့နော်တော့အခုဒီရက်ထဲမှာလည်းနည်းနည်းလေးစိတ်လေးတွေသူတို့လုံခြုံရေးအတွက်ကိုတေချာလုပ်တဲ့အခါမှာဟိုရုံထောက်တောင်းပြီးပေါ့နော်ကျွန်တော်ဒီမှာနိုင်ငံသားတချို့လည်းအဖမ်းဆီးခံရတာရှိတယ်။အခုဒီသူတို့နိုင်ငံရဲ့ဒီနိုင်ငံရေးအခုပြောင်းကာလမှာလည်းသူတို့အင်အားကြီးပါတီနှစ်ခုသူတို့ဟိုပြိုင်ဆိုင်မှုတွေပေါ်မှာမူပြီးတော့လုံခြုံရေးကိုအရန်တင်းကျပ်ထားတာတွေတွေ့ရတယ်ပေါ့နော
်။ဖမ်းဆီးခံရသူတွေကိုတော့လူဝင်မှုကြီးကြပ်ရေးဥပဒေအရအရေးယူဖို့အတွက်ထိမ့်သိမ်းထားတယ်ဆိုပြီးမလေးအာဏာပိုင်တွေကဆိုပါတယ်။ဒါအပြင်သူတို့ကိုအလုပ်ပေးထားသူတွေကိုလည်းထိရောက်တဲ့စစ်ဆေးမှုတွေလုပ်သွားမယ်လို့လည်းမလေးရှားအာဏာပိုင်တွေကပြောဆိုထားပါတယ်။အလားတူမြန်မာတွေအနေများတဲ့ဂျိုဟိုပီနဲ့မလကာစတဲ့နေရာတွေမှာလည်းမြန်မာတွေအစုလိုက်အပြုံလိုက်ဖမ်းဆီးခံရတာတွေရှိနေပါတယ်ရှင်။
ဒါကတော့မလေးရှားမှာမြန်မာတွေအပါအဝင်ရွှေပြောင်းအလုပ်သမားတွေဖမ်းဆီးခံရတဲ့အကြောင်းမအေးမှာတင်ပြသွားတာပါ။အခုဆက်လက်ပြီးတော့ကမ္ဘာဖလားပွဲနဲ့ရွှေပြောင်းအလုပ်သမားတွေဆိုင်တဲ့ဆောင်းပါးတစ်ပုဒ်ကိုတင်ပြပါဦးမယ်။ကာတာနိုင်ငံမှာ2022ခုနှစ် FIFA ကမ္ဘာဖလားပြိုင်ပွဲကျင်းပနေပါတယ်။ဒီပြိုင်ပွဲအတွက်အစအဦးတွေကို12နှစ်ကြာပြင်ဆင်ဆောက်လုပ်ခဲ့ရပါတယ်။ဒီလိုဆောက်လုပ်ခဲ့တဲ့ကာလမှာထောင်နဲ့ချီနဲ့ရွှေပြောင်းအလုပ်သမားတွေသေဆုံးခဲ့ရပါတယ်။ဒါပေမဲ့လည်းဂျန်ရစ်သူမိသားစုတွေကတော့ဆုံးရှုံးသွားတဲ့သူတို့မိသားစုဝင်တွေအတွက်ဘာမှပြန်မရခဲ့ပါဘူး။အခုလိုဆုံးရှုံးမှုတွေအတွက်နာကျင်ခံစားရတာတွေရှိပေမဲ့လည်းဂျန်ရစ်သူမိသားစုတွေအနေနဲ့စားဝတ်နေရေးအတွက်ကာတာနိုင်ငံမှာပဲသွားပြီးအလုပ်လုပ်ကြရအောင်မယ်လို့ပြောဆိုပါတယ်။သေဆုံးသူအလုပ်သမားတွေထဲမှာနီပေါ်နိုင်ငံသားတွေလည်းအများအပြားပါဝင်ပါတယ်။နီပေါ်နိုင်ငံဒနူရှာကနေကာတာမှာအလုတ်သွားလုပ်ပြီးတည်ဆုံခဲ့ရသူတွေရဲ့ကြံရစ်သူမိသားစုတွေကို VOA သတင်းတောက်ဟေသာမူဒော့ကတွေ့ဆုံမေးမြန်းသတင်းပေးပို့ထားတာကိုဒေါခင်မျိုးသက်ကဆက်ပြီးပြောပြပေးမှာပါခင်ဗျာ
2010မှာကာတာကို2022ကမ္ဘာဖလားဘောလုံးပွဲကျင်းပခွင့်ချထားပေးလိုက်ပြီးသိပ်မကြခင်မှာပဲကာတာမှာတောင်အာရှနဲ့အာဖရိကကအများစုပါဝင်တဲ့ရွှေပြောင်းအလုတ်သမားအများအပြားရောက်လာခဲ့တယ်လို့ဒီအလုတ်သမားတွေဟာမတရားအဖြစ်နဲ့ခံကြရတယ်လို့လူခွင့်ရဖွဲ့ရမီဒီယာတွေကပြောဆိုလာကြပါတယ်။နီပေါ်နိုင်ငံဒါနူရှာရက်ကလူငယ်တွေလည်းသူတို့ရဲ့နောင်ရေးကောင်းဖို့ရောဝင်ငွေရနိုင်ဖို့အတွက်ပါကာတာကိုသွားဖို့ကြိုးစားခဲ့ကြတာဖြစ်ပြီးဒီထဲကလူငယ်အများအပြားကတော့ငွေအတော်များများချီးပြီးမှသွားနိုင်ခဲ့ကြတာပါ။ကျင်းရတဲ့မိသားစုတွေအတွက်တော့တခြားရွေးစရာမရှိခဲ့ပါဘူး။နီပေါ်မှာလောက်ခဖြစ်တဲ့တစ်နေ့ကိုဆန်4ကီလိုဂရမ်ပြတဲ့မနရှဝါရဲ့မိမအစ်လန်နီဒေဝီရက်ကသူ့ရဲ့ယောက်ျားကာတာမှ2018ကဆုံးသွားတယ်လို့ပြောပါတယ
်။ဗီဒီယိုဆဟံရဲ့လေကလ
အဲ့ဒီအချိန်ကကျမတို့မှာကလေးတွေကလည်းငယ်သေးတော့သူတို့စားဖို့တောက်ဖို့ကြောင်းထားဖို့နိုင်ငံခြားသွားအလုပ်လုပ်မယ်လို့သူကဆုံးဖြတ်ခဲ့တယ်လေ
။ဆောက်လုပ်ရေးမှာဝင်လုပ်တဲ့မနရှဝါဟာမိုးမျော်တိုက်တွေထိတ်ကိုအလေးပင်ထမ်းတက်ရတာမျိုးလည်းရှိပါတယ်။အနေချားကလည်းလုံနေရကတညမှာသူနှလုံးရောဂါနဲ့တည်သွားပြီလို့သူမိသားစုကိုအကြောင်းကြားလာတာပါ။ဟ
ာဟင်ကိ15 दिन မြာလေလာဟာ
သူတေးပြီး15ရက်ကြာတော့သူ့အလောင်းရောက်လာတယ်။အိမ်မှာပဲသူ့အတွက်ဆူတောင်းပွဲလုပ်ပေးခဲ့ပါတယ
်။ဆုံးပါတော့တဲ့ရွှေပြောင်းအလုပ်သားတွေအတွက်တည်ဆုံးချောင်းလက်မှတ်တွေကိုမိသားစုကိုထုတ်ပေးတဲ့အခါမှာအများအဖြစ်နှလုံးရောဂါကြောင့်ဒါမှမဟုတ်ရိုးရိုးတည်ဆုံးတာဆိုပြီးရေးထားလေရှိတယ်လို့ Amnesty International အဖွဲ့ကပြောပါတယ်။ရှယ်ဝင်တွေကတော့ကျန်းမာတဲ့လူရဲ့အမျိုးသားဆိုရိုးရိုးသေးတာမျိုးမဖြစ်နိုင်ဘူးလို့ပြောပါတယ်။ဒါပေမဲ့အခုလိုတေးဆင်းမှရေးထားရင်သူတို့တေးဆုံးတာအတွက်အလုရှင်ကတာဝန်ယူရတာရောကြီးပြရတာမျိုးလုပ်ရှာမလုပ်ပါဘူး။ဒါကြောင့်ရဒက်ဖ်လိုကျန်းမီသားစုတွေကတော့သူတို့ဘဝအတွက်သူတို့ယုံကံကြရတာဖြစ်ပါတယ်
။ က
ျမယောက်ျားဆုံးသွားတဲ့နောက်ဝင်းဝယ်လည်းမရှိတော့ဘူးရှိတဲ့မြေကလေးရောင်းပြီးတော့ရတဲ့ငွေနဲ့ပဲရုံးခံရပါတယ
်ရှိတဲ့ကျွဲကလေးတကောင်ကိုနှုတ်ညက်ရောင်းနေရတယ်သူမဟာဒီမြေရောင်းလို့ရတဲ့ငွေကုန်သွားရင်ကလေးတွေကိုအလုတ်လုတ်ခိုင်းမယ်လို့ပြောပါတယ် Guardian သတင်းစာတိုက်ရဲ့2021စုံစမ်းမှုရဲ့အရာကာတာမှာကမ္ဘာဖလားပွဲကျင်းပကွင်ရပြီးကတည်းကတည်ဆုံးခဲ့ရတဲ့ရွှေပြောင်းအလုတ်သမားက6500ကျော်ရှိတယ်လို့ဖော်ထုတ်ခဲ့ပါတယ်ကာတာကမ္ဘာဖလားပြိုင်ပွဲတာဝန်ရှိသူတွေကတော့ဒီအစဉ်ခန်းစားတဲ့ပတ်သက်ပြီးတွေ့ဆုံမေးမြန်းမှုကိုလက်မခံဘဲညှင်းပယ်ခဲ့တာဖြစ်ပါတယ်တည်ဆုံးခဲ့ရသူတွေရဲ့ရုပ်လောင်းတွေကိုနီပေါနိုင်ငံဒါနုရှာရွာမှာမွတ်စလင်တွေကသူတို့တင်းချိုက်မှာပဲတစ်ခုအပေါ်တစ်ခုထပ်ပြီးအမှတ်အသားမထားဘဲမြှုပ်နှံကြတယ်လို့ဟိန္ဒူတွေကတော့ဤတကြိုခဲ့ကြပါတယ်။နီပေါ်မှာအိနှောင်းစုအလုံးရဲ့ထက်ဝက်လောက်ဟာနိုင်ငံခြားမှာအလုပ်သွားလို့တဲ့မိသားစုဝင်တွေရှိကပို့ပြီးတဲ့အနေနဲ့ရပ်တည်နေကြတာဖြစ်ပြီးဒီအတိုင်းဝိုင်းတစ်ခုစလုံးဟာရှင်းရဲနဲ့တဲ့ဒဏ်နဲ့ညှို့လင့်ချက်တွေခင်းမဲ့နေကြတာဖြစ်ပါတယ်။လွန်ခဲ့တဲ့2လလောက်ကအသက်26နှစ်ရဲ့ဂျမ်စီဆာဖီဟာကာတာမှာအလုပ်လုပ်ရင်းတည်ဆုံးကြရပါတယ်။ညီဖြစ်သူဆက်ခဲဆာဖီကကိုရှိနေကူအခုရဲ့အလောင်းကိုနီပေါ်ကိုပြန်တည်ခဲ့ပြီးတဲ့နောက်မှာတော့ကာတာကိုအလုတ်ပြောင်းဝင်ဖို့ပြင်ရပါတယ်
။ငါမမတကယ်ငါမမတပိုင်စားပေါ်တဲ့နာ10 दिन काम करने
ရွာမှာဆိုငွေစုနိုင်ဖို့တိတ်ခတ်တဲ့အတွေ့ဘာအလုတ်လုပ်ရမယ်ဆိုတာကျွန်တော်မသိပါဘူ
း။
ဆယ်ရက်လောက်လုပ်တာတော့ကိုမိသားစုလိုတာဖြစ်မပေးနိုင်တယ်လို့စူလည်းမစူမိပါဘူး
။လွန်ခဲ့တဲ့10နှစ်လောက်ကစပြီးနီပေါ်နိုင်ငံသားအများပြားဟာကာတာမှာအလုတ်သွားလုပ်နေကြတာဖြစ်ပါတယ်ကာတာကို2022ကမ္ဘာဖလားပွဲကျင်းပဖို့အတွက်ချထားပေးလိုက်တဲ့လွန်ခဲ့တဲ့12နှစ်ကစပြီးပင်လယ်ကွေ့ဒေသကဒီနိုင်ငံငယ်ကလေးဟာအားကစားရုံတွေနဲ့ပြိုင်ပွဲနဲ့ဆက်ဆံနေတဲ့အခြေခံအဆောက်အအုံတွေတိစောက်ဖို့အတွက်ဒေါ်လာဘီလျံ200ကျော်ရင်းနှီးမြှုပ်နှံခဲ့ပါတယ်ဒီပွဲအတွက်ဆောက်လုပ်ရေးမှာတောင်အာရှနဲ့အာဖရိကတစ်လွှာကရွှေပြောင်းအလုပ်သမားထောင်နဲ့ချီတည်ဆုံးခဲ့ရပေမဲ့တည်ဆင်းတွေကိုကြည့်ရင်အများစုကအလုံနဲ့မပတ်သက်ပဲတည်ဆုံးကြောင်းဖော်ပြထားတာလို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ Amnesty International ကပြောပါတယ်။ဒါကြောင့်ဂျမ်မီဒါစုဟာရော်ကြီးတောင်းလို့မရတော့ပါဘူး။ဂျမ်ရှေ့ရဲ့အဖေကတော့
ဘာစပိုင်ချောရတဲ့ဟိုချောရယောချရာတေတစပိုင်ပေါ်ရတယ်ဘာနဲ့
ဂျမ်ဆက်အလုံလုံရင်းသေးသွားတာလို့ကျွန်တော်တို့ကပြောပါတယ်။သင်စင်းနဲ့မှကြတော့သူ့ခန်းထဲမှာစေတာလို့ဘာလို့ရေးထားတာလဲ။တကယ်ကသူအလုံလုံရင်းသေးခဲ့ရတာပါ။
သူရဲ့ညီဆက်ခဲဆက်ပီကလည်းသူကာတာအာနာဘန်ရစီကိုတွားပြီးတော့ပြောတဲ့အခါမှာလက်မခံဘူးလို့ပြောပါတယ်။ဒါပေမဲ့တင်ဝင်စုံစမ်းစစ်ဆေးမယ်ဆိုရင်2လ3လလောက်ကြာမှဖြစ်ပြီးသူ့အကိုအလောင်းကိုဒီတိုင်းချရမယ်လို့ပြောတဲ့အတွက်သူ့အကိုရဲ့အလုပ်ရှင်ရုံးခန်းကိုသူတွားခဲ့တယ်လို့ပြောပါတယ်
။ Go to retire on so one ja men
ရုံးခန်းကလူတွေကအရန်စိတ်ဆိုးသွားပြီးအလုပ်ရှင်ကိုပဲတွားပြောလို့ကျွန်တော်ကပြောတယ်သူကအလုရှင်စီသွားပြီးပြောဖို့ပဲထပ်တလဲလဲပြောနေတာ
အလုရှင်ဟာအမြဲလိုလိုအလုများနေပြီးအမြဲပဲစိတ်တူနေတတ်တာကြောင့်နောက်ဆုံးမှသူလဲလက်လျှော့လိုက်တယ်လို့ဆက်ခဲဆက်ပြီးကပြောပါတယ်ကာတာမှာအ ਨੇ ဆုံးဒုက္ခလစသတ်မှတ်တမ်းနဲ့တိုင်ကျမ်းမှုတွေကိုကင်တွယ်ဆောင်ရွက်ဖို့အတွက်ဘုတ်ဖွဲ့ဖွဲ့ထားတာပါဝင်ပြုပြင်ပြောင်းလဲမှုအများအပြားကိုလွန်ခဲ့တဲ့6နှစ်လောက်ကစပြီးလုပ်ခဲ့ပါတယ်ဒါပေမဲ့အခုဆက်ဖီကျုံရတာမျိုးကတော့မထူးဆန်းဘူးလို့အလုပ်သမားတွေကပြောပါတယ်ဒီဖြစ်ရတဲ့ပတ်သက်ပြီးမေးမြန်းဖို့စူးစမ်းပေမဲ့ကာတာကကမ္ဘာဖလားပွဲအရာရှိတွေကတော့ငြင်းဆိုပါတယ
်ဒါကတော့ရွှေပြောင်းအကင်းကြားနိုင်ငံမှာဒါကတော့ကမ္ဘာဖလားဘောလုံးပွဲရှိရာကာတာနိုင်ငံမှာရွှေပြောင်းအလုပ်သမားတွေရဲ့အကြောင်းကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ဆက်လက်ပြီးတော့ကင်းကြားနိုင်ငံမှာမိုးကောင်ရေရှောင်းမှုကြောင့်တော်ရိုင်းတိရစ္ဆာန်တွေအများအပြားသေဆုံးရတဲ့အကြောင်းကိုတင်ပြမှာဖြစ်ပါတယ်ကင်ညာနိုင်ငံမြို့တော်ကနေပြီးတော့မိုဟာမက်ယူဆွတ်သတင်းပေးပို့ထားတာကိုကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်။ကင်ညာနိုင်ငံမှာမိုးကောင်ရေရှားမှုကြောင့်တံပိုးရှိလာတဲ့တော်ရင်တိရစ္ဆာန်တွေလွန်ခဲ့တဲ့9လကျော်အတွင်းထောင်ထဲချီတည်ဆုံးခဲ့ကြောင်းခရီးသွားလုပ်ငန်းဝန်ကြီးဌာနရဲ့အစီရင်ခံစာအစ်စ်ထဲမှာဖော်ပြထားပြီးကင်ညာအမျိုးသားဥယျာဉ်အတွင်းတည်ဆုံးခဲ့တဲ့တော်ရင်တိရစ္ဆာန်အရေးအတွက်ကိုခရီးသွားလုပ်ငန်းဝန်ကြီးပနီနာမလွန်ကြာကပြောပြခဲ့ပါတယ
် I confirm that different species of wildlife have been affected
မုခောင်ရေရှားမှုကြောင့်ပြီးခဲ့တဲ့ February လကနေ October လအတွင်းတရိုက်ဆန်မျိုးစိတ်ပေါင်း14မျိုးထိခိုက်သေးခြင်းပျက်စီးခဲ့တာကိုအတည်ပြုနိုင်ပါတယ် Wildebeest လို့ခေါ်တဲ့တောင်အာဖရိကစိတ်မျိုးဝင်တောင်ရိုင်းတရိုက်ဆန်912ကောင်မြင်းကြားက382ကောင် ရှင်က205កောင်ទីសុងគេရပါတယ
်ពីកែរយត្តតបတ်នេះအတွင်းមိုးយွာគេបិមេអសាយសាងတ်နေពីយោគបយ៉ាដានខန်းសាနေရတဲ့តយ៉ៃត្រិសាននេះအတွက်ឌីយេបមាណហាមលំឡောင်းណៃប៊ូលូតាវិនရှိသူတွေកតន្តយាရှိနေចាប់ដែរអធិកអសូសុងខန်းសាရတဲ့អំបូស៊ីលីសាបូសាំប៊ូរូទេតាတွေကိုត្រិសាននេះအတွက်យេបេពូថោប៉ាន់គេတယ်លូវិនជីឋានៈកပြောសុថាប៉ដែរမိုးကောင်ရေရှားမှုကြောင့်တောရိုင်းဒရိစံတွေအပေါ်ထိခိုက်ရတာတွေနဲ့ပတ်သက်ပြီးသူတေသနာပြုတဲ့လုပ်ငန်းတွေကိုတိုးချဲ့သွားမယ်လို့ခီးသွွားလုပ်ငန်းဝင်ကြီးမလွန်ကြာကပြောပါတယ
် Number 3 support our wildlife research and training institute
တောရိုင်းဒရိစံတွေကိုကာကွယ်စောင့်ရှောက်ထားတဲ့ဒေးမဲ့တော်တွေမှာတောရိုင်းဒရိစံတည်ဆုံမှုတွေကိုတရားစောင့်ကြည့်လေ့လာနိုင်ဖို့နဲ့မိုးကောင်ရေရှားမှုဆိုင်ရာဘေးဒုက္ခတွေနဲ့ပတ်သက်ပြီးရေဟာစနစ်တွေကိုပိုးပြီးသိရှိနားလည်ဖို့ဒါအပြင်အနာဂတ်ကိုကြိုတင်တက်ဆထားနိုင်ဖို့နဲ့အချိန်မီစီမံခန့်ခွဲနိုင်ဖို့စတာတွေအတွက်သုတေသနနဲ့လေ့ကျင့်သင်ကြားရေးတွေကိုပံ့ပိုးလှုပ်ဆောင်ပေးသွားမှာပါ
။ကင်ညာနိုင်ငံမှာခီးသွွားလုပ်ငန်းကလူနှစ်သန်းလောက်ကိုအလုပ်ပေးထားတာဖြစ်ပြီးဥယျာဉ်စိုက်ပျိုးရေးလုပ်ငန်းပင်းရင်ဒုတိယနိုင်ငံသားဝင်ငွေအရဆုံးလုပ်ငန်းဖြစ်ပါတယ်။ COVID-19 ကြောင့်ခီးသွွားလုပ်ငန်းကျဆင်းရတာကနေလွန်မြောက်ခဲ့ပြီးတဲ့နောက်ဒီနှစ်အတွင်းခီးသွွားလုပ်ငန်းကနေဝင်ငွေဒေါ်လာတန်းတထောင်ရရှိခဲ့ပါတယ်။ဒါဟာလွန်ခဲ့တဲ့တစ်နှစ်ကတည်းကနှစ်ဆတိုးလာတာဖြစ်ပါတယ်။ဒါကတော့ကင်ညာနိုင်ငံကမိုးကောင်ရေရှားမှုနဲ့ပတ်သက်တဲ့အကြောင်းကိုတင်ပြခဲ့တာဖြစ်ပါတယ်။အခုတော့အမေရိကန်အစိုးရအာဘော်ကိုတင်ပြပါရမယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ရှင်။
ငြိမ်းချမ်းပြီးတာယာဝပြောတဲ့ဒီမိုကရေစီနိုင်ငံပေါ်ထွန်းရေးမြန်မာပြည်သူတွေရဲ့ဆန္ဒတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံအားပေးနေပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကလူပေါင်း28သန်းဟာအထွေထွေရွေးကောက်ပွဲမှာမဲပေးခဲ့ကြတာဟာတိုင်းပြည်မှာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အရေးကြီးတဲ့ခြေလှမ်းတစ်လှမ်းဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်း2021ခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းလိုက်ပြီးစစ်တပ်ကပြည်သူလူထုရဲ့ဆန္ဒကိုညှဉ်းပယ်လိုက်တာကြောင့်ဆယ်စုနှစ်တစုကြာဒီမိုကရေစီရေးတိုးတက်မှုတွေနောက်ပြန်ဆုတ်ခဲ့ရပါတယ်မြန်မာနိုင်ငံရွေးကောက်ပွဲနှစ်နှစ်ပြည့်အထိမ်းအမှတ်အဖြစ်အမေရိကန်နိုင်ငံသားဝင်ကြီးအန်ထိုနီဘလင်ကင်ထုတ်ပြန်တဲ့ကြေညာချက်မှာလဲစစ်တပ်ဟာမြန်မာပြည်သူတွေအပေါ်ရရက်ဆက်ဆက်နှိမ်နှင်းရမှာလူပေါင်း2400ကျော်သေဆုံးခဲ့ရတယ်လို့တမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပါအဝင်လူပေါင်း16000ကိုဖမ်းဆီးခဲ့ကြောင်းထောက်ပြထားပါတယ်အမေရိကန်ပြည်ထောင်စုဟာဒီမိုကရေစီရေးလှုပ်ရှားမှုတွေနဲ့မြန်မာနိုင်ငံမှာအလုံးပါဝင်ခွင့်ရတဲ့ဒီမိုကရေစီအနာဂတ်ကိုထူထောင်ဖို့ကြိုးပမ်းနေသူအလုံးကိုဆက်လက်အားပေးသွားမှာဖြစ်ပါတယ်။လာမယ့်2023ခုနှစ်ဩဂုတ်လမှာကျင်းပဖို့စီစဉ်ထားတဲ့စစ်အာဏာပိုင်တွေရဲ့ရွေးကောက်ပွဲဟာလက်ရှိအခြေအနေမှာလွတ်လပ်ပြီးမျှတမှုရှိမှာမဟုတ်သလိုတိုင်းပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့တည်ငြိမ်ရေးအတွက်လည်းအထောက်အကူမဖြစ်နိုင်ဘူးလို့ဒီမိုကရေစီရေးလှုပ်ရှားမှုရဲ့ခေါင်းဆောင်တွေယုံကြည်ထားသလိုအမေရိကန်ပြည်ထောင်စုကလည်းယုံကြည်ထားကြောင်းဝန်ကြီးဘလင်ကင်ကပြောပါတယ်။စစ်အာဏာပိုင်တွေရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေအတွက်အကျိုးဆက်တွေနဲ့ရင်ဆိုင်ရအောင်မဟာမိတ်တွေမိဖက်တွေနဲ့အတူအမေရိကန်ပြည်ထောင်စုကဆက်လက်ကြိုးပမ်းသွားမယ်လို့လည်းကတိပြုခဲ့တာပါ။ဒီကနေ့အချိန်အထိလူပုဂ္ဂိုလ်84ယောက်နဲ့လုပ်ငန်း29ခုကိုလည်းစစ်အာဏာသိမ်းမှုနဲ့ဆက်နွယ်သူတွေဒါမှမဟုတ်ရင်လဲစိုးဝါလှတဲ့အကြမ်းဖက်မှုတွေအပါအဝင်စစ်အာဏာပိုင်တွေရဲ့လုပ်ရက်တွေကိုထောက်ခံသူတွေအဖြစ်အမေရိကန်ကသတ်မှတ်ထားပါတယ်။တိတ်မကြသေးခင်နိုဝင်ဘာ6ရက်နေ့မှာတော့လည်းမြန်မာနိုင်ငံကာကွယ်ရေးကဏ္ဍမှာစီးပွားရေးလုပ်ကိုင်နေသူတွေနဲ့စစ်တပ်အတွက်လေယာဉ်နဲ့တခြားပစ္စည်းတွေရရှိအောင်ကူညီနေသူတွေကိုအမေရိကန်ပြည်ထောင်စုကတန်ခတ်အရေးယူခဲ့ပါတယ်။ဒီလိုအရေးယူရမှာလဲမြန်မာပြည်သူတွေအတွက်မလိုလားအပ်တဲ့အကျိုးဆက်တွေမခံစားရလေအောင်မြန်မာစစ်ကောင်းဆောင်တွေလက်နက်ကုန်တွေတွေစစ်အာဏာပိုင်တွေနဲ့ပတ်သက်နေတဲ့စီးပွားရေးသမားတွေအတွက်ငွေရပေါက်ရလန်းနေတဲ့အဓိကလုပ်ငန်းတွေကိုပိတ်မှတ်ထားခဲ့တာပါဒါဟာဆိုရင်လွန်ခဲ့တဲ့နှစ်နှစ်လောက်ကစစ်အာဏာသိမ်းပြီးနောက်ပိုင်းအကြမ်းဖက်မှုတွေနဲ့ကြီးလေးတဲ့လူအခွင့်အရေးချိုးဖောက်မှုတွေအပေါ်တုံ့ပြန်တဲ့အနေနဲ့နိုဝင်ဘာလ10ရက်နေ့က EU ရဲ့မြန်မာအပေါ်၅ချိန်မြောက်တန်ခတ်အရေးယူမှုနဲ့လည်းတိုက်ဆိုင်နေပါတယ်စစ်အာဏာပိုင်တွေရဲ့ဆိုးရွားတဲ့လုပ်ရက်တွေကိုစန့်ကျင်ရမှာနိုင်ငံတကာအသိုင်းအဝိုင်းကြားတညိတညွတ်ထဲရပ်တည်နေကြောင်းစစ်အာဏာပိုင်တွေနဲ့ထောက်ခံသူတွေကိုအခိုင်အမာအချက်ပြတဲ့နေရာမှာ UK, Canada, ဥရောပသမဂ္ဂအပါအဝင်မဟာမိတ်တွေမိတ်ဖက်တွေနဲ့ အနီးကညှိနှိုင်းပြီးအမေရိကန်ပြည်ထောင်စုကဆက်လက်ကြိုးပမ်းသွားမှာလည်းဖြစ်ပါရခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။နောက်တော့ဆင်ကြရတဲ့အပေါ်ကတော့အမေရိကန်အစိုးရရဲ့အပေါ်သားဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေရပါခင်ဗျာ။
ဒရင်မန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့စနေနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကို line no meter 25 kHz 11113ညာ line no meter 40 kHz 9013ညာ line no meter 51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆောင်တဲ့ American တခွင်သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုတင်ဆက်ပါတော့မယ်ပထမအဆုံးအနေနဲ့ကတော့အမျိုးသမီးကဏ္ဍကိုတင်ဆက်မှာဖြစ်ပါတယ်ကဘာတဝမ်းကအာနာရှင်အစိုးရတွေကိုစန့်ကျင်ပြီးလူအခွင့်အရေးတွေအတွက်တိုက်ပွဲဝင်နေသူတွေကိုနှစ်စဉ်ဂုဏ်ပြုချီးမြှင့်တဲ့မစ်နီစကီလူအခွင့်အရေးကိုမြန်မာနိုင်ငံကလူငယ်အမျိုးသမီးတက်ကြွလူကြားစုမတ်တင်စာရှွန်းလက်ရီဒီနေ့ဂုဏ်ပြုချီးမြှင့်ခံရပါတယ်ဒီစုကိုမြန်မာနိုင်ငံကလူအခွင့်အရေးလှုပ်ရှားသူတူပထမဆုံးအကြိမ်ရရှိတာလည်းဖြစ်ပါတယ်မြန်မာနိုင်ငံရဲ့အာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာလူငယ်အမျိုးသမီးတွေရဲ့ပါဝင်ပတ်သက်မှုအခမ်းကဏ္ဍကိုနိုင်ငံတကာကအသိမှတ်ပြုအားကြပြီးမြန်မာအရေးနဲ့ပတ်သက်လို့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေအများကြီးပိုရလာဖို့မျှော်လင့်တဲ့အကြောင်းမတ်တင်စာရှင်းလက်ရည်ကပြောပါတယ်2022ခုနှစ်အတွက်လူ့ခွင့်ရေးဆုရှင်မတ်တင်စာရှင်းလက်ရည်ကိုမက်ခင်ဖြူတွေကဆက်သွယ်မေးမြန်းပြီးဒီတစ်ပတ်အမျိုးသမီးကဏ္ဍမှာပြောပြထားပါတယ်
So congratulations pa no da di ni 2022 khu ni atwet Sergei Magnitsky Human Rights Award pa no lu khun yesu Magnitsky lu khun yesu lo be pyo wa mae chin ma de di ni atwet Myanmar bi ya lu nge a myo thami te ya du lo chi myin khan ya de so ra kon yu bo imatan kaung ma de congratulations pa
okay chesu tin ma de
a lo adika di ni interview me myan chin na ga le a la ne set set pi lo pa no Myanmar naingan ma a thu thapi ဒီ2021အာဏာသိမ်းမှုနောက်ပိုင်းဖြစ်လာတဲ့လူဦးဒေါ်လာရေးမှာဆိုလို့ရှိရင်အမျိုးသမီးလူငယ်တွေအများအပြားပါဝင်လာကိုတွေ့ရပါတယ်။အဲ့ဒီအထက်မှာမှကိုယ့်ကိုရွေးချယ်ပြီးတော့မှဒီစုကိုချီးမြှင့်ခံရတယ်ဆိုတော့ဘာကြောင့်လို့ရောထင်ပါတယ်လဲ။နောက်ဒီစုရဲ့အချိန်ကြာဖြစ်မှုလေးတွေလည်းအဲနည်းနည်းထည့်သွင်းပြီးတော့ရှင်းပြပေးလို့ရရင်လည်းပြောပြပေးပါ
။ဟုတ်ကဲ့ပါ။ဆိုတော့ဒီနှစ်အတွက်ပေါ့နော်2022ခုနှစ် Sergei Magnitsky Award မှာသူကဒီ category မျိုးစုံရှိရေပေါ့နော်အကြောင်းအရာအစုံနဲ့သူတို့ဒီစုတွေကိုရွေးချယ်ပြီးအယောက်6ယောက်ပတ်ဝန်းကျင်ပေါ့ပုံမှန်အားဖြင့်ဆိုရင်နှစ်တိုင်း6ယောက်ပတ်ဝန်းကျင်ကိုသူအစိုးရဘိုင်းတဲကလူလဲပါတယ်လို့ဒီ opposition ပေါ့နော်အတိုက်ခံဘက်ကလူတွေပြီးရင်ဒီတက်ကြွလှရှားသူတွေလူငယ်တွေပြီးအမျိုးသမီးတွေပေါ့နော်ဒါတွေကိုသူတို့တေချာရွေးချယ်ပြီးတော့စုပေးတယ်ဒီဟာရဲ့ထူးခြားချက်ကတော့ရှင်းလိုက်မြင်တာကဒီစာဂျီမက်ဂနစ်စကီကဒါပြောရမယ်ဆိုရင်ဒီရုရှားအစိုးရရဲ့တပ်ဖြတ်မှုခံရတယ်ပေါ့နော်ဖန်ဆီးခံရတယ်ဖြစ်ရကလည်းသူကဥပဒေပညာရှင်ဥပဒေရှိနေလို့နေတဲ့အချိန်မှာဒီရုရှားအစိုးရရဲ့ corruption ပေါ့နော်ခြားစားမှုဘိုင်းတွေကိုသူကထုတ်ဖော်ပြောဆိုတဲ့အခါမှာသူ့ကိုဖန်ဆီးထောင်ချရင်းနဲ့ထောင်ထဲမှာပဲနှိပ်စက်မှုတွေရဲ့နောက်ဆက်တွဲဒီဝေဒနာတွေနဲ့သူသိဆုံးသွားရတယ်ပေါ့နော်သူကဒီရှေ့နေအဖြစ်ဆောင်ရွက်ပေးခဲ့တဲ့ဒီဘေးဘရောက်တာပေါ့နော်ဘေးဘရောက်တာကသူကသူရှေ့နေအခုလို့တိတ်ဆုံးသွားတဲ့ကိစ္စမှာသူကဒီတိုင်းပဲဒီရှေ့နေကလူခွင့်ရေးဆိုင်ရာဒါယုံကြည်လေးစားလိုက်နာတဲ့ရုရှားနိုင်ငံသားအတွက်ကိုသူကိုရင်းရုရှားနိုင်ငံသားအနေနဲ့သူ့အတွက်ကိုတခုခုဒါဂုဏ်ပြုမယ်ဆိုပြီးသူကဒီ Magnitsky Justice Campaign ကိုသူလှုပ်လာတယ်လှုပ်လာတဲ့အခါမှာဒီ campaign ကိုဒါလူတွေကလူတွေကပဲအချင်းချင်းเนาะဒီ human right defender တွေပေါ့နော်လူခွင့်ကာကွယ်စောင့်ရှောက်သူအချင်းချင်းကိုသူတို့ဒီလိုမျိုးပြန်ပြီးတော့ဂုဏ်ပြုတဲ့အစီအစဉ်လေးလှုပ်လာတာပေါ့လှုပ်လာရင်းနဲ့အခု73နှစ်ပြည့်တဲ့အကာလမှာသူတို့ရဲ့တိုက်တွန်းနှိုးဆော်မှုကဘာလဲဆိုတော့ကဘာအရရက်ကဒီအာနာပိုင်းနေရဲ့အချင်းပြတ်ခြားစားမှုတွေကိုအရေးယူပေးဖို့ဆော်ဩတဲ့လုပ်ငန်းဖြစ်တယ်လုပ်ငန်းဖြစ်တော့အခုတည်းအထူးသဖြင့်ဆိုရုရှားအစိုးရပေါ့နော် ရုရှားအာဏာပိုင်တွေအစိုးရတွေကိုဆန်ရှင်ချဖို့သူတို့နိုင်ငံပေါင်း35နိုင်ငံမှာဒီ Magnitsky Act ပေါ့နော် Magnitsky Act ကိုသူကစော်ဩကြတယ်စော်ဩတဲ့အခါကျတော့ဒီဟာကိုကျမတို့မြန်မာနိုင်ငံကိုသူတို့ကြည့်ရလို့အဓိကမြင်တယ်ဘသူဘသူဆိုတာထက်မြန်မာနိုင်ငံအရေးကိုသူတို့အရန်ဟိုအာယုံစိုက်တယ်ဆိုတဲ့အနေအထားကိုအဓိကတွေ့ရတယ်တွေ့ရတဲ့အဲ့အတွက်ကြောင့်မလို့သူတို့မြန်မာနိုင်ငံတဲကမှသူကမြန်မာနိုင်ငံရဲ့တော်လှန်ရေးကိုလည်းကြည့်မယ်ဆိုရင်ဒါလူငယ်လူရွယ်တွေအမျိုးသမီးတွေပါဝင်မှုလည်းသူတို့ထင်ထင်ရှားရှားဖော်ပြခြင်းနဲ့အတွက်ကြောင့်လို့အမျိုးသမီးနောက်လူငယ်ဆိုလဲကျမအများကြီးတော့ငယ်တော့တာမဟုတ်ဘူးဒီ35နှစ်အောက်ထဲကအမျိုးသမီးအနေနဲ့ဟိုတို့ကြည့်ရလို့မြင်တယ်အထက်မှာမှလူခွင့်ရေးကာကွယ်ဆောက်ရှောက်သူဆိုတော့ချင်းရင်ကျမတို့ကလူခွင့်ရေး Human Rights Defender အနေနဲ့ရက်တီလာလဲဆယ်ဆယ်စုနှစ်ကျော်လာခဲ့ပြီဆိုတော့အဲ့ပေါ်မှာအခြေခံပြီးတော့ဒါအတိမတ်ပြုတယ်လို့ကျမမြင်တယ်ပေါ့နော်အတိမတ်ပြုလို့တရားတစ်ခါတည်းမှာလဲမြမပြည်အရေးကိုတို့အတိမတ်ပြုခြင်းနဲ့အတွက်ကြောင့်မလို့ဒီလိုမျိုးစပြီးပထမဆုံးအကြိမ်မြမပြည်ကိုထဲ့သွင်းစဉ်းစားရလို့မြင်ပါတယ်ရှင့်
ဆိုတော့အခုပြောသွားရဲမှာလည်းပါပါလားနိုင်ငံတကာအနေနဲ့မြမအရေးကိုသူတို့ရဲ့အာယုံဆိုင်မှုတစုံတရာပြတဲ့သဘောလေးဖြစ်တာပေါ့နော်ဆိုတော့အခုလိုမျိုးဒီနိုင်ငံတကာကနေပြီးတော့မှအခုလိုအတိမတ်ပြုပြီးတော့ပေးအပ်တဲ့စုကိုရရှိတဲ့အခါမှာကိုလက်ရှိလုပ်နေတဲ့အလုပ်တွေအတွက်ကဘယ်လောက်ထိအထောက်ပံ့ဖြစ်စေနိုင်မယ်လို့ထင်ပါလဲ
ကိုနိုင်ငံမှာအခုလိုမျိုးအနေထားတွေတကယ်ကိုဂျင်းတဲ့ချက်ထဲရောက်နေတဲ့နောက်လူခွင့်ရအထူးသဖြင့်အဆိုးရွားဆုံးသောချိုးဖောက်ခံနေရတဲ့အနေထားမှာကိုပတ်ဝန်းကျင်မှာရှိနေတဲ့နိုင်ငံအသီးသီးအထူးသဖြင့်နိုင်ငံတကာအတိုင်းအဝိုင်းကဒီအခြေအနေတွေကိုအတိမတ်ပြုပြီးလက်ခံပြီးကူညီထောက်ပံ့လာဖို့လိုအပ်တယ်ပေါ့နော်အဲ့လိုကူညီထောက်ပံ့ခြင်းအပြင်ကျမတို့ရဲ့ပြည်တွင်းထဲကခွန်အားတွေမယုတ်လျော့သွားဘဲနဲ့ပိုတိုးလာဖို့ပဲရှိတယ်ဒီလိုမျိုးအခုလိုမျိုးဒီလိုအတိမတ်ပြုတဲ့စုတွေပါတယ်ဒါမျိုးတွေဒါစုပုံစံဆိုတာအတိမတ်ပြုမှုနောက်တနည်းပေါ့လေအခြားနည်းလမ်းတွေလည်းအများကြီးရှိပါတယ်အခုဆိုဒီအန်ယူဂျီအစိုးရကိုတွေ့ရတဲ့အစိုးရတွေရှိရဲ့เนาะကျွန်တော်တို့ပြည်သူမြန်မာပြည်သူတွေအတွက်ကိုပန်နယ်တွေမှာဖိတ်ပြီးတော့စပီကာတွေဖိတ်ပေးတာရှိရဲ့ဒါတွေကလည်းအတိမတ်ပြုမှုပုံစံမျိုးစုံရှိကြတယ်စုကလည်းဒီတရတမျိုးပဲပေါ့ကျွန်မမြင်နေပေါ့အဲ့တော့စုတစ်ခုအနေနဲ့တတ်မှတ်လိုက်တယ်ဆိုရင်တော့သူကဒီမြန်မာပြည်အရေးကိုဒီတယောက်ကတေချာပြောနေတယ်ဟောနေတယ်ဆိုတော့သူ့ဟာကိုနားထောင်ပြီးပါဆိုတော့သဘောလည်းတက်ရောက်တယ်ဆိုတော့ကျမတို့အခုပြောနေတယ်တော်လန်ကြီးရဲ့ရီမန်းချက်တွေနောက်ဒီကိုယ့်ရဲ့မျှော်လင့်ချက်တွေပေါ့နော်တယောက်ချင်းစီအဖွဲအစုဖွဲ့လိုက်ကျမလုပ်နေရည်လည်းရှိတော့ဒီလုပ်ငန်းတွေပို့ပြီးတော့နိုင်ငံတကာမှာအဲ့လိုအတိမတ်ပြုမှုရှိလာလေလေဟိုပို့ပြီးတော့ဟို reach များရပေါ့နော်တက်ရောက်မှုများမယ်အကျယ်ပြန့်မှုရှိလာမယ်အဲရလိုက်တစ်ခုတော့ကျွန်မမျှော်လင့်တယ်နောက်တစ်ခုကတော့ဒီစုရဲ့အထင်ကြီးဖြစ်မှုနောက်တစ်ခုလို့ပြောမယ်ဆိုရင်ကျမတို့ဒီမြန်မာပြည်အတွက်ပေါ့နော်မြန်မာပြည်အတွက်မြန်မာပြည်ရဲ့ဒီနိုင်ငံသားရေးဆိုင်ရာကျမတို့ဒီနှိုးဆော်တိုက်တွန်းမှုတွေဘိုင်းမှာဆိုရင်လေဒီဆေးဥစုအဓိကနိုင်ငံရေးအားဖြင့်စစ်ရေးအားဖြင့်ထောက်ခံပေးထားတာရုရှားဖြစ်တယ်ဆိုတော့ရုရှားဒီတစိတပိုင်းအောင်မဟုတ်ဘူးတိုက်ရိုက်ကြအောင်ကျမတို့ပါဝင်နေရယ်ဆိုတော့ဒီရုရှားနိုင်ငံမှာလည်းအခုကာလမှာယူကရိန်းအရေးနဲ့ပတ်သက်ပြီးတော့ရုရှားပြည်သူတွေကသူ့အစိုးရသူစန့်ကျင်နေရတယ်ရှိနေတယ်အရင်ကလည်းရှိခဲ့တယ်အဲ့ထဲမှာဒါနမူနာဆိုတော့ဒီစာဂျီမက်ဂနစ်စကီပေါ့နော်စာဂျီမက်ဂနစ်စီရဲ့သူ့ရဲ့ဒီတက်ကြွလှရှားမှုလူခွင့်ရေးကာကွယ်စောင့်ရှောက်မှုလုပ်ငန်းပေါ့ဒီလုပ်ငန်းကအခုဆိုရင်ကဘာအရရကပါအတိမတ်ပြုတဲ့အဖွဲ့အစည်းဖြစ်လာတဲ့အခါကျတော့ဒီအဖွဲ့အစည်းကမြန်မာပြည်ကိုအခုလိုမျိုးတွေးစီညီညွတ်မှုပြလိုက်ခြင်းပေါ့အခုလိုစုပေးပြီးတော့တွေးစီညီညွတ်မှုပြလိုက်ခြင်းဒီကျမတို့တော်လိုင်းအင်အားစုတွေအတွက်အားတစ်ခုဖြစ်ပါတယ်ကျမတို့ကိုယ်တိုင်ကလည်းဒီလိုမျိုးဒီဟိုဒီရုရှားနိုင်ငံမှာရှိနေတဲ့အရက်ဖက်အဖွဲ့အစည်းတွေကျမတို့နဲ့အတူသွေးစည်းညွတ်စွာရက်တည်နေကြတဲ့ရုရှားနိုင်ငံသားတွေနဲ့ကျမတို့အတူတူတွဲလို့ဖို့အလုပ်တွေတွဲလို့ဖို့လဲကျမတို့ဒါပို့ပြီးတော့အာဆရာထက်တန်လာတယ်ပေါ့နော်အဲ့လိုနိုင်ငံတွေကဒီသူတို့တွေကမြန်မာနိုင်ငံကိုလည်းစိတ်ဝင်စားနေကြတယ်တချိန်ထဲမှာကိုရီးယားလည်းဒီလိုမျိုးနိုင်ငံတကာသွေးစည်းညွတ်မှုအတွက်လဲလမ်းစာတစ်ခုဖြစ်တယ်လို့လည်းခံယူမိပါတယ်
လက်ရှိဒီစစ်အာဏာသိမ်းမှုနောက်ပိုင်းပေါ်ပေါက်လာတဲ့အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေပေါ့နော်ဒီလှုပ်ရှားမှုတွေမှာဆိုလို့ရှိရင်လဲအဲမတ်တန်စာရှုလက်ရီတို့လိုအမျိုးသမီးလူငယ်ရှေ့တန်းကနေပြီးတော့အများပြားပါဝင်နေတာကိုလည်းဒီအခုမက်ဂနစ်စကီခွဲလိုမျိုးပေါ့နော်ဒီလူခွင့်ယေစုပေးတဲ့အခွဲအပါဝင်နိုင်ငံတကာကလည်းဒါအသေးချာကိုသတိပြုမိမယ်လို့ထင်ပါတယ်ဆိုတော့ဒီလိုလူငယ်အမျိုးသမီးတွေရဲ့ပါဝင်မှုအခမ်းအနားသူတို့ရဲ့အရေးပါမှုနိုင်ငံတကာအသိမှတ်ပြုတယ်လို့ပေါ့နော်ဆိုတော့ကျမတို့ဒီမြန်မာနိုင်ငံအတွက်ရောဒါတွေကအခုအချိန်မှာဘယ်လောက်ထိအရေးကြီးနေပါသလဲ
ဆိုတော့ကျမတို့နိုင်ငံရဲ့ဒီလူကြီးကိုကြည့်မယ်ဆိုရင်လည်းအမျိုးသမီးဒီလူကြီးရဲ့ထောက်ဝက်ကျော်ရှိပါတယ်ထောက်ဝက်ကျော်ရှိတဲ့လူကြီးရဲ့ပါဝင်မှုနဲ့သူတို့ရဲ့ဒီ say kon a bai now di ton le yi ma tle wen pa wen mu chi me so le bdu ma nyin che thau lu mya aw ne ya a so ma kan na a so ma pa wen ni ja de so ra da nyin che thau lu mya u de chain ne ma le jama ru di amyo thami lo pyo yin amyo thami ya bai khwin ni now a khwin yi de pye yin jama ru nai ngan ye shi yu sin la lak khan chin thong la ga de di thon na sin la ri shi me pye yin di thon na sin la ri ne ba da yi san ya lu mu yi san ya yu yu wa ra ri the ma so yin amyo thami de ko phi nei tha de now the quetta sussan tadalu pinny and need tario let tomorrow lunge duga, new the me dwiga, sabi topo biosu la tabi, and topo biosu lare kamale, new the me mahodo, a taduri, a to the pin, di dawin she, dawin you tada do, gonsang banga, a new dari in it, diga natambo lo. ဒီအမျိုးသမီးတွေပါဝင်မှုလို့ပြောရင်ဒီလမ်းပေါ်မှာထွက်ပြီးတော့ဆန္ဒပြအသက်ပြခံရတဲ့အခါမှာမှအမျိုးသမီးတွေပါဝင်မှုပြောနေရမှာမဟုတ်ဘောနော်တကယ်ဆုံးဖြတ်ချက်ချပြီးနိုင်ငံအနာဂတ်ကိုသွားဖို့သွားတဲ့အခါမှာလဲဘလို့မျိုးမူတွေနဲ့သွားမလဲဘလို့အတိုက်ဝိုင်းမျိုးဟိုကိုကဥဆောင်ကိုကဖန်တီးချင်တာလဲပေါ်ထုတ်ချင်တာလဲဒါတွေကလဲကျွန်တော်အမျိုးသမီးတွေကမျိုးသားတွေရောအားလုံးတပြေးညီပါဝင် င်းမှာဆိုရင်လည်းရာဂိုင်းနှုန်းအဖြစ်တက်လာတယ်ပေါ့ဒါပေမဲ့တကယ်ဟိုဖြစ်တင်ဖြစ်တိုက်တဲ့ရာဂိုင်းနှုန်းမျိုးတော့မဟုတ်နေသေးဘူးနောက်ထူးသဖြင့်ဒီမီဒီယာတွေမှာအဲကျမတို့ဒီအာလုံခြုံရေးအဖြစ်အခက်အခဲတွေရှိကြတဲ့အခါကျတော့အမျိုးသမီးအတန်ပါဝင်မှုကတော်တော်လေးကိုအားနည်းမှုပိုများလာတယ်လို့မြင်တယ်ဥပမာကျမတို့ထောက်ပြတဲ့ manners ပေါ့နော်အမျိုးသားတွေပြအဓိကဥဆောင်တဲ့ manners တွေနေရာတိုင်းမှာရှိလာတယ်ဒါပေမဲ့အကြောင်းပြချက်သည်လုံးကြုံရေးမရှိလို့လုံးကြုံရေးကြောင့်မလို့အမျိုးသမီးတွေကညင်းလို့ဒီလိုပုံစံမျိုးစုံနဲ့ဟိုဒီ manners တွေကဆက်ပြီးရှိနေပေါ့နော်အမျိုးသားတွေပဲအဓိကဟောပြောဟောကြပြောကြတဲ့နိုင်ငံကြီးဆင်နေနိုင်ငံကြီးပွဲတွေဒီလိုဟာတွေများလာနေသူတွေအမျိုးသမီးတွေဒီအမြဲတမ်းနောက်မှာပဲကြံခဲ့နေဦးမယ်လို့ညင်တယ်ဒါဆိုဒီလုံးကြုံရေးကိစ္စပဲဘလို့ပဲဟိုအကြောင်းပြချက်ပေးပေါ့နော်အမျိုးသမီးတန်မပါဝါဘူးဆိုတာဒီအမှန်တရားဖြစ်တယ်ဆိုတော့လက်ရှိအနေအထားကိုသုံးသပ်မယ်ဆိုတော့ကျွန်တော်မြင်တာအမျိုးသမီးရဲ့ပါဝင်မှုကရှိနေပြီပဲတကယ်နိုင်ငံရေးပိုင်းဆိုင်ရာမှာပါဝင်မှုပိုင်းမှာတော့အားနည်းနေသေးလို့ပြောရမှာပေါ့နော
် VOY ရခုလိုအချိန်ပေးတဲ့အတွက်ပေါ့နော်စီစဉ်များအားကြီးတင်ပါတယ
်ကျေးဇူးတင်ပါတယ
်ဒါကတော့ Mackin Phu သူအပတ်စဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပါမယ်ဒီတစ်ပတ်မှာတော့အင်ဒီယားနာပြည်နယ်ဖော်ဝေးမြို့ကဆရာဝန်ရဲ့လက်ထောက်အဆင့်ရှိတဲ့ Nurse Practitioner ဆရာကျော်တဲဦးအကြောင်းတင်ဆက်ထားပါတယ်1999ခုနှစ်မှာအမေရိကန်နိုင်ငံကိုရွှေ့ပြောင်းအခြေချနေထိုင်ခဲ့သူဒေါက်တာကျော်တဲဦးဟာမိသားစုအရေးကိုငှက်ွက်ပြီးတော့ဆရာဝန်ဘွဲ့ကိုပြန်မယူတော့ပဲ Nurse Practitioner တခုအဖြစ်အနေနဲ့မြန်မာပြည်ကထောင်နဲ့ချီတဲ့ရွှေပြောင်းလုံသမားတွေရွှေပြောင်းလာသူတွေကိုစေကုသပေးနေသူလည်းဖြစ်ပါတယ်ကိုအောင်ကတင်ပြထားပါတယ်
အမေရိကန်ပြည်ထောင်စုကိုအကြောင်းမျိုးမျိုးနဲ့အခြေချရွှေ့ပြောင်းလာကြသူတွေရဲ့ဆရာကျော်တဲဦးလည်းအပါဝင်ပါအမေရိကကိုဘယ်လိုရောက်လာတယ်ဆိုတဲ့အကြောင်းကိုအခုလို့သူကပြောပါတယ
်ကျွန်တော်အမေရိကကို1999ခုနှစ်အကောင်လောက်မှာရောက်တာပေါ့နော်ပထမဆုံးစရောက်တော့တော့ကျွန်တော် Mid Michigan ပေါ့ Michigan State ကFlint ဆိုတဲ့မြို့လေးမှာပေါ့အဲဒီမှာပြီးတော့ကျွန်တော် 2004 ပေါ့နော် 2004အကောင်လုံးမှာကျွန်တော်ဖိုဝိန်အင်ဒီယားနာကိုပြောင်းလာ
။ဟုတ်ပါဘာဖြစ်လို့ပြောင်းလာဖြစ်လ
ဲ။အဓိကတော့ဟိုကိုကဗမာပြည်သားဆိုတော့ဗမာပြည်ကအစားအစာတော့ဗမာစကားပြောရတာတော့ငတ်တာပေါ့။ဟိုမှာတော့ဗမာမိသားစုကမရှိဘူးလေ။မရှိတဲ့အခါကျတော့ကိုကဟိုဗမာစကားလည်းမပြောရဘူးပေါ့နော်။နောက်တစ်ခုကပါလဲဆိုတော့ဗမာ community မရှိတဲ့အခါကျတော့ဗမာဆိုင်နေရတယ်မရှိဘူး။ဗမာစာလည်းစားရခဲ့တယ်။အဲ့တော့ကျွန်တော်တို့ကခဏခဏနှစ်ပတ်တစ်ခါသုံးပတ်တစ်ခါပေါ့နော်။ဖိုဝင်ုံလာပြီးတော့ဈေးဝယ်ရတယ်။အပေါင်းအသင်းတွေတကယ်ချင်းနေနဲ့စကားပြောပေါ့နော်။အတူတူ hang out လုပ်ပေါ့။အဲ့လိုမျိုးနေလာကြဆိုဆို။နည်းနည်းနှစ်လေးကြာလာတဲ့ခါကျတော့မထူးပါဘူး။ဒီဘက်ပြောင်းလာပြီးနေတိုင်းမှာပဲဆိုပြီးတော့ဒီဘက်ကိုပြောင်းလာလိုက်တာ
။ဈေးပညာကိုဝါသနာပါသူဆရာကျော်တဲဦးဟာအမေရိကကိုရောက်တော့လဲဈေးပညာရက်နဲ့ပတ်သက်တဲ့အလုပ်ကိုသာလုပ်ခဲ့ပါတယ်။
ကျွန်တော်ငငယ်တည်းကဆေးပညာနဲ့ပတ်သက်ပြီးတော့ဝါသနာပါတယ်ပေါ့နော်ဆိုတော့အဲအကြောင်းကျွန်တော်ဟိုအပြင်မှာဆေးတက္ကသိုလ်တက်တယ်ဆေးတက္ကသိုလ်ပြီးတော့အလုပ်တင်ဆောင်လုပ်နေတဲ့အချိန်မှာပဲ88ရေခင်းနဲ့ကြုံတော့ဟိုကျွန်တော်တော့ခုလာပေါ့နော်အမေရိကရောက်တော့လေ ကျွန်တော်စရောက်တဲ့အနေပြီးတော့ကျွန်တော်ဒီအာ emergency medical technician ပေါ့နော် training တက်ပြီးတော့မှကျွန်တော်ဒီအဲ first responders ပေါ့နော် ambulance မှာအလုပ်လုပ်ခဲ့တယ် ambulance service မှာအလုပ်လုပ်တယ်ပေါ့နော်အဲ့ဒီကနေပြီးတော့အဲ့ဒီ nursing school တက်တယ် nursing school ကနေပြီးတော့ nurse practitioner school တက်ပြီးတော့မှဆက်လုပ်တာပေါ့အဲ့ဒီကတော့ပြောရမယ်ဆိုရင်တော့ငွေလေးရဝါသနာပါလာဒီစေပညာထဲမှာဆိုရင်တော့စီးနေပတ်သက်တဲ့အလုပ်ဆိုရင်တော့ကျွန်တော်အကုန်လုံးဝါသနာပါတယ်လေအဲ့တော့အကုန်လုံးဝါသနာပါတဲ့အတွက်ကြောင့်ပဲအမျိုးဆုံးလုပ်ခဲ့တာပေါ့
ဆရာဝန်နဲ့ nurse practitioner ဆရာဝန်လက်ထောက်အဆင့်ကွဲပြားပုံကိုအခုလို့ရှင်းပြပါတယ
်ဒီ family practice ပေါ့နော်ဟိုစီးကမ်းမာလူနာကြည့်တဲ့အလုပ်ကတော့ဟိုဆရာဝန်နဲ့ nurse practitioner နဲ့ကသိမကွာလောက်ဒါပေမဲ့ nurse practitioner ကကျတော့ဟို unlimited license ဆိုမဟုတ်ဘူး limited license ပေါ့ကန့်သက်ချက်ရှိတယ်ပေါ့နော်ကန့်သက်ချက်ရှိတယ်ဆိုတာကျွန်တော်တို့ရဲ့ charting ပေါ့ကျွန်တော်တို့ကြည့်ရဲ့လူနာရဲ့ကျွန်တော်တို့ document လုပ်ထားတာရဲ့900ခန့်လုံးပေါ့နော်ကိုကျွန်တော်တို့ရဲ့ patronage physician ဆိုတာရှိတယ်ကျွန်တော်တို့ကဆရာဝန်တယောက်နဲ့ဟိုတွဲထားရတယ်ပေါ့နော်ကျွန်တော်တို့နဲ့တွေ့လူကနေပြီးတော့ကျွန်တော်တို့လူများကြည့်ရလူရဲ့900ခန့်လုံးကိုသူကပြန်ပြီး review ပြန်လုပ်တယ်ပေါ့ပြန်ကြည့်တယ်ပေါ့နော်ပြန်ကြည့်ပြီးတော့ကျွန်တော်တို့ရဲ့ competency ပေါ့နော်ကျွန်တော်တို့ဘယ်လောက်ထိလုပ်နိုင်တယ်လဲမလုပ်နိုင်ဘူးလဲဆိုတော့သူကပြန်ပြီးတော့မှသုံးသပ်ရတာပေါ့နော်ဆိုတော့အဲ့ဒီတကူအဲ့ဒီဆရာဝန်နဲ့ကျွန်တော်တို့နေရာမိုင်90အတွင်းမှာရှိရမှာပေါ့ကျွန်တော်တို့ practice လုပ်တဲ့နေရာနဲ့အဲ့ဒီဆရာဝန်ရှိတဲ့နေရာနဲ့မိုင်90အတွင်းမှာရှိရမှာအဲ့ဒီဟာလွယ်လို့ရှိရင်စီကန်းမှာလောက်တာတော့ကန့်သက်ချက်တော့သိမရှိလောက
်။တနေ့တာအတွက်စီကန်းကိုရောက်လာတဲ့အခါမှာဘာတွေလုပ်ရလဲဆိုတာကိုအခုလို့ပြောပြပါရယ်။စီကန်းအတူထိုင်တခြားဆရာဝန်တွေနဲ့အတူလူနာတွေကိုကြည့်ရတယ်လို့ဆိုပါရယ
်။ကျွန်တော်ကပရမောက်ဆရာဆရာပြီဆိုလို့ရှိရင်တော့ကျွန်တော်တို့ဒီနေ့လူနာဘယ်နှယောက်စကေဂျူးလုပ်ထားလဲပေါ့နော်။အပိုင်းမဲ့လုပ်ထားတယ်လေ။လူနာတွေကဘယ်လူနာတွေကဘာယောဂါရှိတယ်ဘယ်လူနာတွေနဲ့ပတ်သက်ပြီးတော့မှဘာအကြောင်းအရာတွေကိုကကြိုပြီးတော့သိထားရမယ်ဆိုတော့ဥစ္စာအရင်ကြည့်လိုက်တာပေါ့ဟိုကြည့်လိုက်ပြီးတဲ့အခါကျတော့မှလူနာရောက်တဲ့အခါကျတော့ရှင်လူနာစကြည့်တာပေါ့နော်အမ်ဒီမှာတော့ကျွန်တော်တို့စီကမ်းမှာတော့ provider ပေါ့နော်အခုလောလောဆယ်တော့3ယောက်ရှိတယ်ပေါ့နော်3ယောက်ရှိတယ်ဟိုဟာကျွန်တော်ကတော့ပမာဆိုရဲကျွန်တော်ပမာစကားပြောရတယ်ဆိုတော့ကျွန်တော်ရဲ့လူနာကတော့80ရာခိုင်နှုန်းလောက်ကဗမာပြည်သားပဲပေါ့နော်ဗမာပြည်သားတွေပေါ့ကျန်တဲ့20ရာခိုင်နှုန်းလောက်ကတခြားနိုင်ငံသားတွေပေါ့စုစုပေါင်းကျွန်တော်တို့ဈေးကမ်းစီးကမ်းမှာလူနာ1000လောက်ရှိတယ်ဆိုတော့1000ရဲ့40ရာခိုင်နှုန်းလောက်ဆိုတော့ဟိုလောက်ပေါ့3000 4000လောက်လည်းရှိမှာဗမာလူနာဟုတ်ကဲ့
မိသားစုကိုငဲ့ပြီးတော့ငွေကုန်အချိန်ပူပေးရတဲ့ဆရာဝန်ဘွဲ့ကိုပြန်မြင်ရတော့ပဲ nurse practitioner အဖြစ်သာရွေးချယ်ခဲ့တဲ့အကြောင်းကိုလည်းသူကအခုလိုပြောပါတယ
်ဟိုကျွန်တော်က nurse practitioner တက်တယ်ဆိုလို့ရှိရင်ပေါ့နော်ဟိုကျွန်တော်ရဲ့တွေ့ကြုံရပဲပြောမယ်ဆိုရင်တော့အလုပ်လုပ်နေနေတက်လို့ရတယ်ပေါ့နော်ကျွန်တော် RN ဖြစ်သွားပါတော့ register nurse ကနေပြီးတော့ဟို nurse practitioner တက်တဲ့အချိန်မှာကျွန်တော်အဲ့ဒီအလုပ်ကိုလည်းလုပ်နေတယ်ဝင်ငွေတစ်ခုလည်းရှိတယ်နောက်ပြီးမိသားစုကိုလည်းကိုကဟိုကြီးစုဆောင်ရှောက်လို့ရတယ်။နောက်ကျောင်းလဲတစ်ခါတက်လို့ရတယ်။နည်းနည်းတော့ဟိုကျောင်းလဲတက်တယ်လှုပ်လဲလှုပ်တယ်ဆိုတော့နည်းနည်းတော့ပူပြီးတော့မှတော့ဟိုပူပြီးတော့နည်းနည်းတော့ပင်ပန်းတာပေါ့နော်။နောက်တစ်ခုကဘာလဲဆိုတော့ဟိုခြေနေလည်းမပြတ်ဖက်နဲ့လှုပ်လို့ရတယ်ပေါ့။နောက်တစ်ခုကအချိန်တူတယ်ပေါ့နော်။အချိန်ကကျွန်တော်တို့ကအခုက next petition ကကျွန်တော်3နှစ်တက်တယ်ပေါ့နော်။ဟို bachelor ပြီးသွားတဲ့အချိန်မှာပေါ့နော်။3နှစ်တက်တယ်ပြီးသွားလို့ရှိရင်ပြီးပေါ့နော်။ဟိုဆရာဝန်တက်မယ်ဆိုလို့ရှိရင်တော့ကျွန်တော်ကမလုပ်ရမလဲဆိုတော့ကျွန်တော် MCAT အရင်ဖြေရမှာဖြေပြီးတော့အောင်သွားတယ်ဆိုလို့ရှိရင်ကျွန်တော်နောက်ထပ်6နှစ်တက်ရမှာအဲ6နှစ်လုံးလုံးကကျွန်တော် full time တက်ရမှာဖြစ်တယ်ဆိုတော့ကျွန်တော်အနေနဲ့အလုပ်လုပ်ဖို့ဆိုတာအင်မတန်ခက်ခဲရှိတယ်မိသားစုကိုကျွန်တော်ကြီးစုနိုင်မှုမရှိဘူးပေါ့နော်နောက်ပြီးအဲ6နှစ်တက်ပြီးရဲ့အချိန်မှာလည်းကျွန်တော်အကျွေးတွေအများကြီးတက်မှာ
ဘာသာစကားအခက်ခဲကြောင့် 4A မျိုးကမြန်မာခြေချနေသူတော်တော်များများစေကမ်းမှာကြည်ပေးရတဲ့အကြောင်းလဲသူကအခုလို့ပြောပါတယ
်ဟာဒီမှာတော့ဒီမှာဟိုလူငါတွေကအများစုလာကြတာကတော့ကိုဘာသာစကားနဲ့ပြောနိုင်လို့ပေါ့နော်ဘာသာစကားနဲ့ပြောနိုင်တခြားနေရာသွားလို့ရှိရင်တော့ဟိုဘာသာပြန်ရှားအောင်မယ်ပေါ့နော်နောက်ပြီးတော့ဘာသာပြန်ရှားအောင်မယ်ဆိုတော့ဟိုကိုကပြောရတဲ့နေရာမှာအခက်အခဲရှိတယ်လို့ကိုပြန်ပြီးတော့မှဆရာဝန်တွေဘာရဲ့ပြန်ရှင်းပြတဲ့အခါမှာလည်းကိုကနားလည်နိုင်မှုအခက်တယ်လေဒီစီကမ်းမှာကတော့ဘာသာစကား3-4မျိုးလောက်ပြောလို့ရတယ်အဲဆိုတော့ ကျွန်တော်ကိုယ်တိုင်လည်းကျွန်တော်ကရင်လို့ပြောတတ်တယ်ပေါ့နော်ဟိုပိုးကရင်စကားကရင်ပေါ့နော်ပြောတတ်တယ်နောက်ပြီးတော့တခြားဘာသာစကားတွေလည်းအကုန်လုံးမတတ်သိတဲ့အောင်တော့မှနည်းနည်းပါးပါးတော့ပြောတတ်တယ်ပေါ့နော်ပြောတတ်တယ်ဆိုတော့သူတို့ကအဲ့ဒီအတွက်ကြောင့်လည်းဟိုခြေကမ်းမှာပမာပြီးသားရည်မှာများရလို့ထင်တာပဲ
သူဒဆောင်လင်အမေရိကန်တခွင်အစီအစဉ်ပြီးမှာတော့တိုက်ပန်တဲ့ဤပညာအစီအစဉ်ကိုတင်ဆက်ပါမယ်။မြောက်ဝင်ရိုးစွန်းနိုင်ငံတွေမှာစောင်းဝင်ရင်တည့်ရတဲ့အယောင်ပြောင်းပြီးကြွေကြရတဲ့အကြောင်းရဲ့နောက်ွယ်ကတိုက်ပန်အချက်လက်တွေကိုဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုဆက်သွယ်ပြီးဒေါခင်မျိုးသက်ကပြောပြထားပါတယ
်။နေရာဒီကောင်ဆုံးပြီးစောင်းဝင်ရာဒီအယောင်မှာတရက်တွေဟာအယောင်ပြောင်းကုန်ပြီးတဖြည်းဖြည်းကျွေကြလိမ့်ရှိပါတယ်။ဒါကြောင့်အခုလိုအရွက်တွေကျွေရတာပါလေ။ဒါဟာရာသီဥတုကိုမီးပြီးဘယ်လိုရှင်သန်ရလဲဆိုတော့ကိုအပင်တွေကတည်တာကြောင့်လို့ဓာတုပညာရှင်ဒေါက်တာခင်မောင်ကပြောတာ
။ဆောင်းဦးရလာရာသီဥတုလာအေးလာပြီ။နေမှာရှိတဲ့နေအောင်ချီကတဖြည်းဖြည်းညွန့်နေပါသူတို့ကနေတာတူရတယ်ညစာရှိတာတဖြည်းဖြည်းဖြစ်သွားတာကကျွန်တော်တို့သတိမထားမိပေမဲ့အပင်တွေကအဲ့ဒီနဲ့ချက်ကိုသတိထားမိတယ်ပထမအချက်ကတော့အေးလာတယ်ဒုတိယအချက်ကအလင်းအောင်နဲ့နေတာတူလာတယ်ဒီခါမှာသိရတဲ့အတွက်တစ်ပင်တွေကသူတို့အချိုးပြုတ်တဲ့ပစ္စည်းအနေနဲ့ငကိုမူလကရှိရသားနဲ့နောက်ပိုင်းမှာအဲ့ဒီသိရတဲ့ကသူတို့ကိုဒုက္ခပေးနိုင်တယ်ဆိုရဲအသည့်တစ်ပင်တွေကဝင်လာပါတပင်းတွေကသူတို့မှာရှိတဲ့သေးရွက်တွေကနေအစာချက်ပါပဲ။ဒေရဲမှာရှိတဲ့ကာဗွန်နိုက်အောက်ဆိုက်နဲ့ရေငွေ့တော့သစ်မြစ်ကဆုပ်ယူတဲ့ရေအဲ့နှစ်ခုပေါင်းစပ်ဖို့နေအောင်ကနေတော့ဖိုတိုစင်သစ်စ်ခေါ်တဲ့အစာချက်ခြင်းပြုလုပ်ကြပါလေ။ဒါလိုပြုလုပ်တဲ့အတွက်တပင်းကတခြားဓာတ်အဲ့တဆင့်ပေါ်လေးဖိုင်ဘာဓာတ်တွေရလို့အပင်ကကြီးထွားလာပါလေ။သေးရွက်တွေကအချိန်နဲ့အမျှအဲ့ဒီအလုပ်ကိုလုပ်တယ်အဲ့ဒီအလုပ်လုပ်တဲ့တိရွတ်ဒီမှာအထက်အပါဝင်တာအစင်းရောင်ပစ္စည်းတွေပါအဲ့ဒီအစင်းရောင်ဓာတ်ပစ္စည်းတွေကို chlorophyll လို့ခေါ်ပါတယ်ကျွန်တော်စောစောကပြောတယ်လို့ပေါ့နေရောင်နေသွားတယ်အေးလာတယ်ဆိုရင်တော့အပင်တွေကအရွက်တွေကိုသူ့ရဲ့ nutrients အစာတွေရေတွေမပို့တော့ဘူးမပို့တော့ဆက်ပြီးတော့ chlorophyll တွေတဖြည်းဖြည်းပျက်စီးလာတယ်အစင်းရောင်ဆက်ပြီးတော့ပျက်စီးလာပါအဲ့ဒီအစိမ်းရောတပ်ပစ္စည်းတွေကတဖြည်းဖြည်းဖြည်းဖြည်းနဲ့ကြီးပြက်ရမယ့်အခြေအနေရောက်သွားပါလေ
။အပင်တွေဟာအစိမ်းရောင်ကနေအဝါ။အဝါကနေဝါရွှေရောင်အညိုရောင်နဲ့အနီရောင်တွေအဖြစ်ဘာကြောင့်ပြောင်းသွားတာပါလဲ။ဒီတစ်ရက်တွေကရောင်ပြောင်းတာနဲ့ပတ်သက်ပြီးတော့ဓာတုပြောင်းလဲမှုတွေကဘာတွေပါလဲ
။တစ်ပင်ကတစ်ရက်တွေအရောင်ပြောင်းလဲကျွေရဲဆိုတဲ့ဟာတွေကိုဆောင်းဥကာလမှာတွေ့ရပါလေ။အမှန်အစတဲ့ autumn leaf တွေဖြစ်လာတာကိုလည်းကျွန်တော်တို့ကသဘောကျကြတယ်။အဲ့တော့ဒါတွေကိုဘယ်လိုဖြစ်လဲဆိုတဲ့ဟာကိုအများအားမေးခွန်းနေကျွန်တော်တို့မေးကြပါတယ်။ဒါလို့ပြီးကဘယ်လိုပြောင်းလဲခြင်းဘာတွေဖြစ်လဲဆိုတဲ့ဟာကိုပြောတဲ့အခါမှာပင်ထဲမှာ chlorophyll တမျိုးလည်းမဟုတ်ပါဘူး။ကျန်တဲ့ပစ္စည်းတွေအများကြီးရှိတယ်။အဲ့ဒီပစ္စည်းတွေကတော့ beta carotene လို့ခေါ်တဲ့မိုလာဥနီတို့လင်မောသီးတို့သင်္ဘောသီးတို့မှာရှိတဲ့ပစ္စည်းတွေပေါ့။အဲ့ဒီပစ္စည်းကိုဆင်သူဖီလို့ခေါ်ပါလားအဆင်သူဖီကကလိုဖီရဲ့အောက်ခြေမှာရှိတယ်ကျွန်တော်တို့ကကလိုဖီအစိမ်းရောင်ကိုမြင်နေရတယ်သာမန်အဖြစ်ပင်လယ်မှာကျွန်တော်တို့ကလိုဖီကိုမြင်နေရတော့အစ်ပင်ကစိမ့်နေတယ်ဒါပေမဲ့ကလိုဖီလည်းပြတ်သွားရောနောက်ထပ်ပါမြင်လဲဆိုရင်ဘီတာကာရိုတင်းကိုခေါ်တဲ့ဆင်သူဖီဒီအရောင်ကိုပေါ်လာပါလေအဲ့ဒီဆင်သူဖီကအဝါရောင်ဝါရွှေရောင်ရှိပါတယ်အဲ့ဒီဝါရှိအောင်ရှိလာတော့ဒီကောင်တွေကအပင်ပေါ်မှာဆက်ဆက်ပပလေးရှိနေတာကိုကျွန်တော်တို့မြင်နေရတယ်ဒီအချိန်မှာအရွက်တွေကျွေတော့မှာပေါ့အဲ့တွေကျွေကနေကျတဲ့ခါမှာအဲ့ဒီမှာအပင်မှာရှိတဲ့အရွက်မှာရှိတဲ့ကြားဓာတ်ကိုအပင်ကတခါဆက်ပြီးတော့အနီရောင်ပြောင်းလိုက်ပါတယ်အဲ့ဒီအနီရောင်ကိုအန်သိုဆိုင်နင်လို့ခေါ်ပါတယ်အန်သိုဆိုင်နင်တွေကတကယ်တကယ်တော့ပိုးသတ်ဆေးတွေပါတဲ့အပင်ကိုကာကွယ်ပေးတဲ့ဟာတွေဖြစ်တယ်အဲ့ဒီကျွေးရတဲ့အခါမှာအပင်မှာဒဏ်ရာလေးတွေကျန်ခဲ့တယ်။အဲ့ဒီဒဏ်ရာကိုအခြားပူမွှားဘက်တီးရီးယားတွေဝင်ရောက်စားတော့ရင်အပင်ဒုက္ခရောက်မှာဆိုလို့အပင်တွေကအန်သိုဆိုင်နင်လို့ခေါ်တဲ့အနီရောင်ဒရပ်ပေါင်းတွေကိုအရွက်တွေစထုတ်လုပ်တယ်။ ရွက်ဒီမှာစားထုတ်လိုက်တော့အယိုးတွေရွက်ဒီဟာအနီရောင်ကိုစပြောင်းပါတယ်။အဝါရောင်နဲ့အနီရောင်ပေါင်းလိုက်တဲ့အခါမှာဝါရွှေလေးဖြစ်လာတော့အမှန်တန်စပါတဲ့သိရွက်ဒီရှိတယ်။အနီရောင်များလာလေအပင်ကငါအရွက်ဒီတော့ကျွေတော့မယ်ဆိုလားမြင်နေရပါလေ
။အပင်တွေကိုအရွက်ပေါ်မူတည်ပြီးခွဲရင်နှမျိုးတွေ့ရပါလေ။ Deciduous လို့ခေါ်တဲ့အရွက်တွေအယောင်ပြောင်းပြီးကျွေကြနေရှိတဲ့ရွက်ပြန့်တဲ့တစ်နှစ်ပတ်လုံးအရွက်တွေကိုမြင်နေရတဲ့အမြဲဆုံး evergreen ပဲဖြစ်ပါတယ်။မြန်မာပြည်မှာတော့ rainforest လို့ခေါ်တဲ့မိုးသစ်တော်တွေရှိပြီးတချို့အပင်တွေကဆောင်းထဲမှာအရွက်ကျွေးတယ်လို့တချို့က၆တွေ့ပူပြင်းတဲ့နှွေမှာအရွက်ကျွေးတွေရှိပါတယ်။နောက်မိုးရွာတာနဲ့အရွက်တွေအကုန်လုံးပြန်ထွက်လာတာပါ
။မြန်မာပြည်မှာကြတော့မြန်မာပြည်က rainforest တွေရှိတယ်ပေါ့လေ။အပင်တွေမှာအရွက်တွေကျွေးတဲ့ဟာကိုမတွေ့တာလည်းရှိတယ်။Rainforest ဆိုရင်ကျွန်တော်တို့ကအဲစင်းလန်းနဲ့တစ်တော်လို့ခေါ်တယ်။မသိရတဲ့အတွင်းထဲမှာကျွေးသွားတာကိုကျွန်တော်တို့မသိဘူး။ဘုံမပြီမှာရှိတဲ့ဥမာချိုးမင်ဆိုတော့ချိုးမရွက်ကြအရန်ကြီးတယ်လေ။အဲ့တော့နှွေရောက်ပြီဆိုရင် तू ကအဖူတန်းကိုမခံနိုင်တော့ဘူး။ဘာလို့လဲဆိုရင် तू ကရေကိုဆုပ်လာတဲ့ခါမှာအဲ့အရွက်ကြီးတွေကအငွေ့တွေကိုဒေထဲကိုဖြန့်တယ်။အထူးသဖြင့်ရေငွေ့တွေပေါ့။အဲ့တော့ရေငွေ့အများကြီးကို तू ဖြန့်လို့ဆိုရင် तू အရွက်ကြီးကဒုက္ခရောက်လို့ဘလို့မှမဖြစ်နိုင်တော့ဒီရေမပေးတော့ဘူးပေါ့။ဒီမပေးတော့ဒီအရွက်တရားဝါရတယ်နေကြတယ်။ဒီကျုံးပင်ကတော့အမှန်ထူးကြပါလေ။လူတွေဘက်မှာသူကအရွက်ချီသွားပြီးတော့ငိုးဘက်မှာပြန်ပြီးတော့အရွက်ပြန်တော့ပေါ်လာပါလေ။အကြီးတွေကိုကြည့်ရင်ဦးကစန်တိုဖီးတို့ကတော့အပြင်ကိုသူကအန်တိုဆိုင်နေကလည်းတခါလေးရှိနေလားလို့လည်းကျွန်တော်ထင်ရတယ်။ဘာကြောင့်လဲဆိုရင်အဲ့ဒီကျုံးရွက်တွေကိုခူးတော့လက်မှာဖုတ်ချေလိုက်ရင်ဒီရေကတော့သူ့ရအောင်လို့မျိုးဖြစ်လာတာကိုတွေ့ရလိမ့်မယ်အဲ့တော့အထဲမှာသူ့ပါတာစေကြပေါ့ရှိပါတယ်အများကြီးပါတယ်ဒီစချအယောင်တွေအများကြီးပါတာကိုသိသိရှိရာတွေ့ရလိမ့်မယ်အတန်လေးဖြစ်တဲ့ maple cheese ကအရွက်တွေတော့ကျွန်တော်ချွေကြည့်တော့အနီရောင်တွေပါတယ်အစိမ်းဘွားမှာချွေကြည့်တော့အနီရောင်ကိုအရှာတွေ့ဖို့အမှန်ခက်ခဲပါတယ်ဒီသဘာဝသိပြရတဲ့သဘာဝတွေကအမှန်ထူးဆန်းပါတယ်သိပြရတဲ့ကျွန်တော်တို့လူတွေလိုပါပဲလန်းနေမလျှောက်နိုင်ပေမဲ့မသွားလာနိုင်ပေမဲ့တဘာဝကိုအချိုးပြုတ်တော့သူ့အတွက်လည်းသူနားလေတဲ့အုံနှောက်ရှိတဲ့သဘောမျိုးနဲ့နေနေတဲ့ကဘာကြီးကိုအချိုးပြုတ်တဲ့ပစ္စည်းတွေပဲလို့ကျွန်တော်ယူဆပါတယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
ဒါကတော့ဒေါက်ကင်မျိုးသက်အပတ်စဉ်တင်ဆက်တဲ့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုတော့သတင်းချင်းချုပ်တွေကိုဒေါက်ကင်မျိုးသက်ကပဲပြောပြအောင်ပါပ
ါယူကရိန်းအရက်ဖက်အခြေခံအဆောက်အုံတွေကိုရုရှားကမစ်ဆိုင်းတုံးနဲ့တိုက်ခိုက်မှုတွေလက်ကနေပြီးတော့ယူကရိန်းပြည်သူတွေဟာဆိုးရတဲ့ဆောင်းရာသီကိုရေမီစားနပ်ရိက္ခာနဲ့အပူဓာတ်မရဘဲနဲ့ဖြတ်တန်းနေရတာကြောင့်ဥရောပခေါင်းဆောင်တွေကယူကရိန်းအတွက်အကူအညီတွေတိုးပေးမယ်လို့နေတိုအကြီးအကဲရန်စတိုတန်ဘတ်ကတောက်ကြနေမှာပြောပါတယ်။ဒါပြင်နေတိုဟာယူကရိန်းဘက်ကနေဆက်လက်ရပ်တည်သွားမှာဖြစ်ပြီးတော့စီးရေးအကူအညီတွေကိုပါပေးနေပါတယ်လို့ပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကအမျိုးသမီးနဲ့ကလေးမိန်းကလေးငယ်တွေကိုခွဲခြားဖိနှိပ်မှုဟာလူသားတွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှု crime against humanity မြောက်နိုင်တဲ့အတွက်နိုင်ငံတကာဥပဒေအရစုံစမ်းစစ်ဆေးတရားစွဲဆိုတင်တယ်လို့ကုလသမဂ္ဂပြောပါတယ်။ကျောက်သမရရှိချင်းပင်နဲ့ကျူဘာသမရတို့ပထမဆုံးချိန်ဖြစ်တဲ့ဘေကျင်းမှာတွေ့ဆုံပြီးနှစ်နိုင်ငံအပြန်အလှန်အထောက်အကူပေးမယ်လို့ကတိပြုခဲ့ကြပါတယ်။ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားပွဲ6ရက်မြောက်တောက်ကြံနေပွဲမှာတော့အင်ရှင်ကာတာကသူ့ရဲ့ဒုတိယပွဲစဉ်ဖြစ်တဲ့စင်နီဂေါနဲ့ပွဲမှာ3ဂိုးတကိုးနဲ့ရှုံးနိမ့်သွားတဲ့အတွက်ဆက်လက်ရှင်ပြန်ခွင့်မရတော့ပါဘူး။အီရန်သင်းကတော့ဝေးလ်စ်အသင်းကို2ဂိုးဂိုးမရှိနဲ့နိုင်ပါတယ်။တောက်ကြနေမှာပဲအမေရိကန်နဲ့အင်္ဂလန်တို့အကျိတ်နဲ့ကစားပေမဲ့တစ်ဖက်မှာဂိုးမသွင်းနိုင်ပဲဂိုးမရှိသေးဖြစ်ခဲ့ရပါတယ
်။သတင်းချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အသံထွင်အစီအစဉ်တွေကိုတာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှူးကကိုခင်မောင်စွန်းမြင့်ဖြစ်ပါတယ်။အသံဖတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျီမီကုနဲ့ဇူပဲအတာရဲ့တို့ဖြစ်ပါတယ်။VOA ရဲ့စနေနေ့မနေ့ပတ်အသံလွှင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူတင်ပါတယ်သောတာရှင်မြန်မာပြည်သူအပေါင်းလဲဘေးရန်တွေရဲ့ဝေးကွာကြပါစေကျွန်တော်ကအစီအစဉ်မှုဖြစ်သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.